to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖီလီအမေရိကန်တိုင်ရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190လို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းလေးကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ New Hampshire Primary မှာ Vermont အထက်လွှတ်တော်မှ Bernie Sanders အနိုင်ရသွားပါတယ်။ရုပ်နိုင်ငံမှာတော့ Coronavirus ကြောင့်သေဆုံးသူ1100ကျော်သွားပါပြီ။ Bangladesh ကမ်းလွန်းမှာအင်္ဂါနေ့ကမှောက်သွားတဲ့ဒေဘောကနေအသက်မတည်ကျန်ရသူရိုဟင်ဂျာ2ကိုကယ်လိုက်နိုင်ပြီးလူမောင်ကိုတန်တရားနဲ့၄ဦးကိုဖမ်းထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းစပီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကြောက်တော်မြို့နယ်ထဲမှာကလေးတွေဘောလုံးကစားတဲ့နေရာကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုပရာဟိတဖွဲ့ဝင်တဦးကအခုလိုပြောပြပါဗျ
။ဟော၃ယောက်တော့အသက်တည်ပြီးသူဖြစ်ရုံကိုပို့ထားပါတယ်ခင်ဗျာ။နောက်တစ်ယောက်ကတော့ကြောက်တော်သေးပါဘူး။အသက်ငယ်သုံးရင်ရတဲ့သူကတော့တယောက်ရှိပါတယ်။
ဒီသတင်းနဲ့အတူကရင်ပြည်နယ်ဘက်ကမြိုင်ချင်းငူဒုက္ခသက်စခန်းပိတ်သိမ်းမဲ့အစီအစဉ်ကိုလည်းနားဆင်ရပါမယ်။အရှိတောင်အာရှအမျိုးသမီးဆွမ်းဆောင်စုရှင်စကားရင်စီးရင်မှာတော့ဒီနှစ်အတွက်မြန်မာနိုင်ငံကအမျိုးသမီး၄ဦးပါဝင်တဲ့အကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာကမ္ဘောဒီးယားနိုင်ငံကခြေလက်မြေယာပိုက်ဆိုင်ခွင့်စန္ဒပြမှုတွေအကြောင်းကိုပြောပြပေးသွားမှာပါ။ဒုတိယပိုင်းမှာမြန်မာရေးသုံးသက်ချက်လူလူကျမ်းမာရေးနဲ့အခကစားသတင်းလွှာအစီအစဉ်တွေရှိပါရဲ့ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဆုမြတ်မွန်တို့ပြောပြပါမယ်ရှင
်ဒီမိုကရက်တစ်ပါတီကိုဇာပြူသမရလောင်းရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့ New Hampshire Primary မှာတော့ Vermont ပြည်နယ်ထက်လွှတ်တော်မှ Bernie Sanders ကပ်ပြီးအနိုင်ရသွားပါတယ် Mr. Sanders ကထောက်ခံမဲ့26ရာခိုင်နှုန်းရပြီး Indiana ပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg က24ရာခိုင်နှုန်းရပါတယ် Minnesota ပြည်နယ်ထက်လွှတ်တော်မှ Amy Klobuchar ကထင်မှတ်မထားပဲအခြေအနေကောင်းခဲ့ပြီး20ရာခိုင်နှုန်းနဲ့တက်ရလိုက်ပါတယ် Massachusetts ပြည်နယ်ထက်လွှတ်တော်မှ Elizabeth Warren က9ရာခိုင်နှုန်းနဲ့စတုတ္ထဒုတိယသမ္မတအောင်ဂျိုးဘိုက်ဒန်ကတော့၈ရာခိုင်နှုန်းနဲ့နံပါတ်၅နေရာပဲရခဲ့ပါတယ်။ဒီညအောင်ပွဲဟာဒေါ်နယ်ထရန့်ရဲ့သမ္မတတက်တန်းအဆုံးသတ်စေဖို့ညှိနှိုင်းဖြစ်တယ်လို့ Mr. Sanders ကပြောပါတယ်။ဘယ်သူပဲသမ္မတလောင်းအဖြစ်ရွေးကောက်ခံရပါစေကျွန်တော်တို့အားလုံးအတူတကွညီညွတ်ကြမှာဖြစ်ပြီးနိုင်ငံသမိုင်းမှာအန်ဒရယ်အကြီးဆုံးသမ္မတကိုအနိုင်ယူမှာဖြစ်ပါတယ်လို့လည်း Mr. Sanders ကပြောပါတယ်။2020ပြည့်နှစ်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်ဖို့အတွက် Democratic Party ကိုစားပြုသမ္မတလောင်းကိုပါတီတွင်းမှာ primary နဲ့ caucus မဲပေးပွဲတွေလုပ်ပြီးရွေးချယ်နေကြတာပါပထမဆုံး Iowa caucus ပြီးတဲ့နောက်အခု New Hampshire primary အဲဒီနောက်ဖေဖော်ဝါရီ22ရက်နေ့မှာ Nevada caucus နဲ့29ရက်နေ့မှာ South Carolina ပြည်နယ် primary ရွေးကောက်ပွဲတွေဆက်ကျင်းပမှာဖြစ်ပါတယ
်လွှတ်တော်ကိုလိမ်ညာမှုနဲ့အဖြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့ American သမ္မတ Donald Trump ရဲ့နိုင်ငံရေးအကြံပေးဟောင်း Roger Stone ကိုအစိုးရရှေ့နေတွေဘက်ကထောင်ချဖို့အကြံပြုထားတဲ့ကိစ္စမှာသူဝင်ရောက်ဆက်ဖက်ခြင်းမရှိဘူးလို့သမ္မတ Trump ကငြင်းဆန်ခဲ့ပါတယ်
I'd be able to do it if I wanted. I have the absolute right to do it. I stay out of
တရားရေးဌာနကိုသူ့မှာပြောပိုင်ခွင့်အပြည့်အဝရှိပေမဲ့သူမပြောခဲ့ပါဘူး။အကြံပြုထားတဲ့ထောင်ဒဏ်ကအဓိပ္ပာယ်မရှိသလိုတရားစွဲတဲ့ကိစ္စတစ်ခုလုံးကလည်းအဓိပ္ပာယ်မရှိဘူးလို့သမ္မတကအင်္ဂါနေ့ကသတင်းတောက်တွေကိုပြောကြားသွားတာပါ။2016သမ္မတရွေးကောက်ပွဲတုန်းကရုရှားဝင်ဆွတ်ဖက်တဲ့ကိစ္စစုံစမ်းမှုတွေအတွင်းမှာလိန်ညာမှုသူ့အကြောင်းထွက်ဆိုမဲ့တက်တွေကိုပိတ်ပင်ဖို့စူးစမ်းမှုတွေနဲ့ Roger Stone မှာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားပါတယ်သူ့အပေါ်ပြစ်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့အတွက်ပြည်ထောင်စုအစိုးရရှေ့နေတွေကအကြံပြုထားတာဖြစ်ပါတယ်။ဒါကိုတရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့အစောပိုင်းတုန်းကရေးသားခဲ့ပြီးတဲ့နောက်မူလထောင်ဒဏ်အကြံပြုချက်ဟာအကြောင်းမဲ့လူရာထက်ပိုတဲ့အကြံပြုချက်ဖြစ်နိုင်တယ်လို့တရားရေးဌာနကတရားရုံးကိုရှောက်လဲတင်ပြခဲ့ပါတယ်။ဒီသတင်းထွက်လာခဲ့ပြီးမကြခင်မှာပဲ Roger Stone အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေ၄ယောက်လုံးအမှုကနေနှုတ်ထွက်ခဲ့ကြတယ်လို့တယောက်ကတော့ပြည်ထောင်စုအစိုးရရှေ့နေအလုပ်ကနေပါထွက်တယ်လို့ကြေညာခဲ့ပါတယ်။အခုလိုမျိုးထောင်ဒဏ်အကြံပြုချက်ကိုတရားရေးဌာနကပြင်ဆင်တာဟာနိုင်ငံရေးအရဝင်ဆွတ်ဖက်မှုကြောင့်လားဆိုတာကိုလွှတ်တော်နဲ့တရားရေးဌာနစစ်ဆေးရေးမှုချုပ်တို့ကစုံစမ်းစစ်ဆေးပေးပါလို့ Restore Public Trust ဆိုတဲ့အစိုးရအခရီးလိုက်စားမှုစောင့်ကြည့်ရေးအဖွဲ့ကတောင်းဆိုပါတယ်။ Roger Stone ကိုရှေ့သတင်းပတ်မှာပြစ်ဒဏ်ချမှတ်မှာဖြစ်ပါတယ်။သူ့ကိုသမ္မတကလူငင်းချမ်းသာခွင့်ပေးမလားဆိုတဲ့သတင်းတောက်တွေအမေကိုသမ္မတကအင်္ဂါနေ့တုန်းကဖြေကြားခဲ့ခြင်းမရှိပါဘူး
။အမေရိကန်ပြည်တော်စုနဲ့အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့အစည်းသဘောတူညီချက်တည်းအတွက်တိုးတက်မှုရထားတဲ့ပုံရှိတဲ့ပေါ်မြောက်အတ္တလန္တိစာချုပ်နေတိုးအတွင်းမှုချုပ်ယွန်စတိုတန်ဘာဂါဒီကနေ့ကြေညာလိုက်ပြီးတာလီဘန်တွေတိုက်ခိုက်မှုလျှော့ချရမယ်လို့သတိပေးလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်အဖွဲ့တို့အကြားဒီကနေ့ကာတာနိုင်ငံဒိုဟာမြို့မှာထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲနေတိုးအတွင်းမှုချုပ်ကအခုလိုပြောတာပါ။ မေဂနဲ့တာလီဘန်ကြားမှာတနစ်ကျော်ကြာလာပြီဖြစ်တဲ့စစ်ဆင်ညှိနှိုင်းပွဲတွေမှာတိတာထင်ရှားတဲ့တိုးတက်မှုရထားတဲ့အကြောင်းအာဖဂန်သမ္မတအက်ရှရက်ဂါလီကတွစ်တာမှာရေးခဲ့တာပါဖြစ်လာနိုင်ခြေသဘောတူညီချက်ထဲမှာအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုပြန်ရုပ်သိမ်းပြီးအပြန်အလှန်အားဖြင့်တာလီဘန်တွေအနေနဲ့လုံခြုံရေးအာမခံချက်အမျိုးမျိုးပေးဖို့နဲ့အဆုံးမှာအာဖဂန်အစိုးရနဲ့စစ်ဆင်ညှိနှိုင်းဖို့ဆိုတာတွေပါဝင်ပွဲရှိပါတယ်တာလီဘန်ဖွဲ့နဲ့သဘောတူညီချက်တရက်ပေါ်သမ္မတဒေါ်နယ်ထရမ့်ကချွင်းချက်နဲ့အတည်ပြုချက်ပေးထားပြီးလို့အာဖဂန်နဲ့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးနယူးယောက်တိုင်းစ်သတင်းစာသတင်းတပုတ်မှာရေးထားပါတယ
်ဗြိတိန်နိုင်ငံမှာရုပ်သံထုတ်လွှင့်မှုတယ်လီကောင်းဆက်သွယ်မှုစားတိုင်းနဲ့ကြေးနံဆက်သွယ်မှုလုပ်ငန်းတွေကိုစောင့်ကြည့်တဲ့ Ofcom အဖွဲ့အစည်းကိုအင်တာနက်နဲ့ပတ်သက်တဲ့စည်းမျဉ်းသတ်မှတ်ချက်တွေချမှတ်ဖို့အတွက်အစိုးရကတာဝန်ပေးမှာဖြစ်ပါတယ်ဒါကြောင့်အများပြည်သူကိုထိခိုက်စေမယ့်အကြောင်းအရာတွေတရားမဝင်အကြောင်းအရာတွေကိုလူမှုကွန်ရက်တွေပေါ်ကနေဖယ်ရှားပေးဖို့ပြက်ကွက်တဲ့ကုမ္ပဏီအရာရှိတွေအနေနဲ့ငွေဒဏ်ဒါမှမဟုတ်ထောင်ဒဏ်ချခံရနိုင်ပါတယ်လက်ရှိမှာလည်း Ofcom ဟာ Telecom ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်မှုတွေလုပ်နေတာမို့ Internet ဆက်သွယ်မှုလုံခြုံရေးအတွက်ဥပဒေတွေချမှတ်ဖို့အသင့်တော်ဆုံးဖြစ်တယ်လို့ယဉ်ကျေးမှုဝန်ကြီး Nikki Morgan နဲ့ PDAY ဝန်ကြီး Pretty Patel တို့ကပြောပါတယ်လက်ရှိမှာFacebook, Twitter, TikTok, YouTube, Snapchat တို့လိုလူမှုကွန်ရက်လုပ်ငန်းကြီးတွေအပေါ်အစိုးရဥပဒေပြဋ္ဌာန်းချက်တွေကြေကြေပြန့်ပြန့်မရှိတာကြောင့်ကုမ္ပဏီတွေကိုယ်တိုင်ကပဲစီကံသတ်မှတ်ချက်တွေထားနေတာဖြစ်ပါတယ်။အခုလိုမျိုးလူမှုကွန်ရက်လုပ်ငန်းကြီးတွေအပေါ်စီကံဥပဒေတွေချမှတ်ဖို့အတွက် Ofcom ကိုဗြိတိန်အစိုးရကတာဝန်ပေးတဲ့အတွက်အကြမ်းဖက်ဝါဒအခြေခံတဲ့တင်ပြမှုတွေ၊ကလေးငယ်တွေကိုနိုင်ထက်စီးနှင်းပြုမှုတွေပုံတွေလိုတရားမဝင်ပုံတွေကိုလူမှုကွန်ရက်တွေပေါ်ကနေမြ мян ဆက်ဆက်ဖယ်ရှားအောင်အဓိကလုပ်ရမှာဖြစ်ပါတယ်။ဒါရင်မကအများပြည်သူအတွက်အန္တရာယ်ရှိတာတွေကိုလူမှုကွန်ရက်တွေပေါ်မတင်ခင်ကတည်းကချိုးတင်တားဆီးနိုင်ဖို့လဲတတ်မှတ်ပြဋ္ဌာန်းချက်တွေချမှတ်ရမှာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဒီကနေ့ဗိုလ်တူညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအခြေအတွက်1100ကျော်သွားပြီလို့ပြည်ထောင်စုကျန်းမာရေးတာဝန်ရှိသူတွေကဗိုလ်တူးနေမှာထုတ်ပြန်ပါတယ်။ဒီကြေရက်ကသေဆုံးသူအခြေအတွက်မှာနောက်ထပ်98ယောက်ထပ်တိုးလာတာဖြစ်ပြီးရောဂါပိုးကူးစက်ထားသူပေါင်းက4400ကျော်သွားပြီလို့ပြည်ထောင်စုအမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ရောဂါပိုးကူးစက်သူအားလုံးကိုထက်သွင်းရေးတက်ထားရလားဆိုတဲ့အပေါ်ကျွမ်းကျင်သူတချို့ကတော့တန်မြတ်ရှိကြပါတယ်။အခုထုတ်ပြန်တဲ့အခြေအတွက်သာတိကျမှန်ကန်မယ်ဆိုရင်တော့ရောဂါပိုးကူးစက်ထားသူအခြေအတွက်ဖြစ်အင်္ဂါနေ့ကထုတ်ပြန်တာ2105ဦးရှိတာမို့ဒါဟာပြီးခဲ့တဲ့ဂျပန်တွေအတွင်းကူးစက်သူအခြေအတွက်လျော့နေသွားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူနဲ့ကူးစက်သူအခြေအတွက်အများစုဟာတရုတ်ပြည်မှာကြီးထွင်းမှာဖြစ်ပြီးတခြားနိုင်ငံပေါင်း28နိုင်ငံထဲမှနေမှာလည်းရောဂါပိုးကူးစက်ထားသူတွေရှိနေပါတယ်အဲဒီလူတွေကတော့အများအပြားတရုတ်နိုင်ငံကိုခီးသွားခဲ့ကြသူတွေပါဒီထဲမှာအများဆုံးကူးစက်ခံထားရတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာစိုက်ထားတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်မှာပါသင်္ဘောပေါ်ပါလူပေါင်း3900မှာစုစုပေါင်း195ယောက်ဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ဂျပန်ကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်
ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့စစ်ဆေးကုသကာကွယ်နိုင်မဲ့နည်းလမ်းတွေကိုအမြန်ဆုံးရှာဖေဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒုတိယနေ့အဖြစ်ဆက်လက်ဆွေးနွေးနေကြပါတယ်။ဒီကနေ့မှာတော့ကမ္ဘာတဝန်းကသိပ္ပံပညာရှင်တွေအစိုးရကျန်းမာရေးတာဝန်ရှိသူတွေသုတေသီတွေအလှရှင်တွေဟာဗိုင်းရပ်စ်ပိုးနဲ့ပတ်သက်တဲ့အချက်အလက်တွေကိုမျှဝေဆွေးနွေးပြီးအထူးရောက်ဆုံးဘယ်လိုတုံ့ပြန်ဖြေရှင်းမလဲဆိုတာဆွေးနွေးနေကြပါတယ်။ပိုးကူးဆက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့နဲ့ယောဂအတွက်ဆေးဝါးတွေကိုဖော်ဆက်ထုတ်လုပ်နိုင်ဖို့အရေးပေါ်ဦးစားပေးဆွေးနွေးနေတယ်လို့ဆွေးနွေးပွဲပူးတွဲဥက္ကခရာကပြောပါတယ်လက်ရှိမှာတော့ယောဂကိုကာကွယ်နိုင်တဲ့ဆေးရောပျောက်ကင်းအောင်ကုသနိုင်တဲ့ဆေးပါမရှိသေးဘူးလို့ WHO အကြီးအကဲ Tedros Ghebreyesus ကပြောကြားထားပါတယ်လက်ရှိကူးဆက်ပြန့်နှံ့နေတဲ့ယောဂပိုးနဲ့ပတ်သက်လို့မသိရသေးတာတွေအများကြီးရှိနေတဲ့အတွက်အခုဆွေးနွေးပွဲမှာပါဝင်တဲ့သိပ္ပံပညာရှင်အနေနဲ့သူတို့ရဲ့တွေးရှိချက်တွေကိုမျှဝေကြဖို့လဲတိုက်တွန်းထားပါတယ်ယောဂကိုတိုက်ဖြတ်နိုင်ဖို့အတွက်ဘယ်ကနေပိုးစတင်ကူးဆက်တာလဲလူအချင်းချင်းဘယ်လိုကူးဆက်တယ်လဲဆိုတဲ့တိတိကျကျသိဖို့လိုတယ်လို့သိပ္ပံပညာရှင်တွေကလည်းပြောပါတယ်ချောင်းဆိုးအသက်ရှူချက်အဖျားရှိတဲ့ Novel Coronavirus ပိုးကူးနေသူတွေကိုဆရာဝန်တွေကလောလောဆယ်တုပ်ကွေးယောဂဖြစ်နေသူတွေကိုကုသပေးတဲ့နည်းနဲ့ကုသနေပြီးတော့ယောဂပြင်းထန်သူတွေကိုတော့အသက်ရှူအထောက်အကူဆက်တွေတက်ဆင်ပေးထားပါတယ်
ဘင်္ဂလားဒေ့ရှ်ကမ်းလွန်ပင်လယ်စိတ်မာတင်ကျွန်းနားမှာအင်္ဂါနေ့ကတိမ်မှောက်သွားတဲ့လေဝမပါသူရိုဟင်ဂျာမွတ်စလင်တွေကအသက်မသေးချင်တဲ့နောက်ထပ်ရိုဟင်ဂျာလူကိုကယ်တင်လိုက်နိုင်တယ်လို့ VOA ဘင်္ဂလားဌာနရဲ့ဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတော်တူကသတင်းပို့ပါရတယ်။ဒီဖြစ်ရတဲ့ဆက်ဆက်ပြီးလူမုံကိုကူးသူလို့တံများရှိသူ၄ဦးကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကကောက်ဆက်ဘဇားမှာဒီနေ့ဖမ်းလိုက်တယ်လို့လည်းသတင်းတော်ကပြောပါရတယ်။ လူ90ပဲဆန်းတဲ့လေပေါ်မှာလူပေါင်း130ထက်မနည်းတင်ဆောင်ခဲ့တာဖြစ်ပြီးလေတိမ်းမောက်မှုမှာသေဆုံးသူ15ဦးထက်မနည်းရှိပါတယ်။အဲဒီလေဟာဘင်္ဂလားပင်လယ်ကိုဖြတ်ပြီးမလေးရှားနိုင်ငံကိုသွားဖို့ကြိုးစားခဲ့တာလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ညာဒုက္ခသည်တွေဟာမလေးရှားအပအဝင်အခြားနိုင်ငံတွေကိုသွားဖို့အတွက်လူကုန်ကူးသူတွေကိုအခကြေးငွေပေးပြီးအန်ဒရယ်များလာတဲ့ပင်လယ်ပြင်ကိုဖြစ်ခဲ့ဆန်းဆောက်ထားတဲ့လှေတွေနဲ့ဖြတ်သွားကြတာကြောင့်အခုလိုဖြစ်ရတွေနဲ့မကြာခဏကြုံရလေရှိပါတယ်။ရိုဟင်ညာလူခေါ်ဆိုတာကိုမြန်မာဆွေရကလက်မခံဘဲဒုက္ခသည်တွေကိုပြန်လက်ခံဖို့နှစ်နိုင်ငံနယ်စပ်မှာကျူးကျော်ရေးစခန်းတွေဖွင့်ထားပါတယ်။ဒါပေမဲ့လည်းနှစ်ဖက်အစိုးရအစီအစဉ်နဲ့ပြန်လာတဲ့ဒုက္ခတွေတအူးမှမရှိသေးပါဘူး
။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းပေါ်ကအချင်းတောင်တစ်ခုမှာလူတွေပြစ်ကျက်နေတာကိုမကျေနပ်ဒေါသထွက်နေကြတဲ့အကျဉ်းသားတွေကထောင်ထဲမှာမိရှို့ခဲ့တဲ့အတွက်ထောင်စုပူမှုဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဆူမာထရာပြည်နယ်မြောက်ပိုင်းကကာဘာဂျာဟေးအချင်းထောင်စုပူမှုကိုထိန်းနိုင်ဖို့ရဲနဲ့စစ်သားယာနဲ့ချီကိုဆေးလွှတ်ခဲ့ရပါရယ်။အကျဉ်းထောင်ဟာလူ193ယောက်ပဲဆက်နေမယ်လို့အကျဉ်းသား400ကျော်ရှိနေပြီးတော့ထောင်ဝန်ထမ်းကလည်း10ယောက်ပဲရှိပါရယ်။မီးလောင်နေတဲ့ထောင်ထဲကနေထောင်သားတွေကိုရဲတွေကကယ်ထုတ်နေချိန်မှာလက်နဲ့အပြည့်အစုံကန်ဆောင်ထားတဲ့စစ်သားတွေကကွင်းပြင်တစ်ခုမှာအကျဉ်းသားတော်တော်များများကိုဝိုင်းရံဆောင်ကျက်နေတဲ့ပုံတွေကိုဒေသရင်းရုပ်သံတွေမှာပြသခဲ့ပါတယ်။အဆောက်အဦတစ်ခုကနေမိကုံးလုံးကျူးတွေထွက်နေတယ်လို့ထောင်ပတ်လည်မှာလည်းမီးလောင်ထားတဲ့ရုံသုံးပစ္စည်းတွေဆာရွက်ဆာရမ်းတွေပြန့်ကျဲနေတာတွေ့ရပါတယ်။မူရစေဝါခိုးသွင်းတာမီးလို့ပြစ်ဒဏ်တိုက်ခန်းထဲမှာတီးကြစီခွဲခံထားရတဲ့အကျဉ်းသား၄ယောက်အပေါ်ပြုမှုဆက်ဆံတာကိုခြံတဲ့အကျဉ်းသားတွေကကန့်ကွက်ဆန္ဒပြကြတာကနေထောင်စုခဲ့တာလို့ကနအူးစုံစမ်းစစ်ဆေးမှုတွေမှာတွေ့ပါတယ်။မြို့ရဲ့ဆေးဝါးနဲ့ထောင်ကျနေသူအများစုဖြစ်တဲ့တခြားအကျဉ်းသားတွေကလည်းဆန္ဒပြပွဲမှာပါဝင်လာခဲ့ပြီးတဲ့နောက်ရုံးရင်းဆန်ခဖြစ်ခဲ့တာပါ။အခုချိန်ထိတော့ထိခိုက်ဒဏ်ရာရတဲ့သတင်းတွေမသိရသေးပါဘူးရှင်။
2020ပြည်နှစ်တွင်ထိုင်းနိုင်ငံရဲ့ပြည်ပဆန်တင်ပို့မှုပမာဏကိုတန်ချိန်ပေါင်း9000ခွဲရှိမယ်လို့ခန့်မှန်းထားတာကြောင့်ဒါဟာ9နှစ်တွင်အနိုင်ဆုံးဖြစ်ပါတယ်။ဒါကြောင့်လည်းကမ္ဘာမှာဒုတိယဆန်အများဆုံးတင်ပို့တဲ့နိုင်ငံဆိုတဲ့အဆင့်ကိုလက်လွတ်လိုက်ရတော့မယ့်အခြေအနေရှိတယ်လို့ထိုင်းပြည်ပဆန်တင်ပို့ရေးအသင်းကဗိုလ်ဒူးနေမှာပြောပါတယ်။အခုလိုပြည်ပဆန်တင်ပို့မှုကျော်သွားရတာဟာငွေကောင်ရေရှားတာ၊ငွေကြေးလည်လည်မှုတော့မတည်ငြိမ်တာ၊အိန္ဒိယ၊ဗီယက်နမ်၊တရုတ်နဲ့မြန်မာနိုင်ငံတွေရဲ့ပြိုင်ဆိုင်မှုပိုအားကောင်းလာတာကြောင့်ဖြစ်တယ်လို့ဆန်တင်ပို့ရေးအသင်းကပြောပါတယ်ခင်ဗျာ။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြွကြော်သိတဲ့မဆုမြတ်မို့လို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုင်းနာဆင်ရပါမယ်။ချင်းပြည်နယ်ပလောဝမြို့အပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မင်းပြရသေးတောင်မြို့နယ်တွေမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရတပ်တို့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာတပတ်နီးပါးရှိနေပါပြီ။မနေ့ကလည်းကြောက်တော်မြို့နယ်မြောက်တောင်ကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်10တန်းကျောင်းသား3ယောက်နဲ့ကလေးတဦးဒဏ်ရာအပြင်းထန်ရခဲ့ပါတယ်။ဒီသတင်းအပြည့်စုံကို VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါရရှင်။
အိမ်မောင်ပိုင်းကကြောက်တော်မင်းပြရတဲ့တောင်ဆက်တဲ့မြို့နယ်တွေပါဝင်ရှင်းပြနေကပလောဝမြို့နယ်တွေမှာအစိုးရတပ်နဲ့အေအဖွဲ့တို့တိုက်ပွဲချင်းထန်ဖြစ်ပေါ်နေတာတပတ်လောက်ရှိပြီလို့အေအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဟုတ်ကဲ့မနေ့ကဒီဖေဖော်ဝါရီလ7ရက်နေ့မှာဒီကြောက်တော်ပလောဝမင်းပြရတဲ့တောင်မြို့နယ်ဘက်ဒီမှာတိုက်ပွဲတွေဖြစ်ပွားတာရှိတယ်။တို့ဒီပလောဝနဲ့ကြောက်တော်ဘက်မှာတော့တိုက်ပွဲဖြစ်တာတော့တပတ်လောက်ရှိနေပြီပေါ့။တို့ဒီပလောဝမြို့နယ်ချင်းမှာဒီမေးချောင်းတရာအနီးကဒီဂျူဟာကုန်းပေါ့နော်ဒီလနဲ့ကြီးစခန်းမှာဒီ6ရဲမြောင်နေ့အဖြစ်ဒီနှစ်ဖက်အပြာလန်ထိုးစစ်တွေနဲ့တိုက်ပွဲအရှိန်ရင်းခဲ့တာရှိတယ်။နောက်ပြီးလို့ရှိရင်ဒီကြောက်တော်မြို့နယ်ဝမ်မကျရွာအနီးဒီကလရာမြေရဲ့အရှိတကအဲ့ဒီဘက်တောင်သားမှာလည်းပဲဒီမနေ့9နာရီကစပြီးတော့မှာတိုက်ပွဲတွေဆက်တိုက်ဟိုဖြစ်တာရှိတယ်။အဲ့ဒီမှာတော့ဒီ9ရဲမြောင်ဖြစ်နေပြီပေါ့။အဲ့ဒီတောင်တန်းမှာ
မနေ့ကညနေ၄နာရီလောက်မှာလေကြောက်တော်မြို့နယ်ကလတိုင်မြေကမ်းတမှာရှိတဲ့မြောက်တောင်ကျေးရွာမှာလက်နက်ကြီးကြီးကြားအောင်ပေါက်ကွဲခဲ့တာကြောင့်စစ်တမ်းကျောင်းသား၃ဦးနဲ့ကလေးတူဦးတန်ရာပြင်းထန်စွာရရှိခဲ့တယ်လို့မြောက်တောင်ကျေးရွာအုပ်ချုပ်မှုဦးအောင်လှစင်ကပြောပါတယ်
။ဟိုဟာဖြစ်တာကလေမနေ့ညနေ၄မနေ့ကညနေ၄နာရီလောက်မှာကျွန်တော်တို့ရွာဖုန်ကြီးကျောင်းရေးစကင်ပေါ့ရွာလေကဟိုရစကင်မှာသူတို့ကဘောလုံးကစားနေကြတာ။သူတို့ပြောတာကဘေးကကြားလာမှမသိပြောတယ်။ကြားပြီးတော့သူပေါက်ကွဲတော့တယ်။ဟောတော့ဒီကလေးလေးရောက်တယ်ဟာတယောက်ကတော့ဟိုပေါ့ဒီတယောက်ကတော့ဒီတရားပူလို့ပြင်းတယ်ပေါ့တရားပေါ့ဒီခေတာကိုတကူလုံးနဲ့ဒီပုံကဒီခြေတော့ဟိုအကုန်လုံးတရားရတာသူကတရားပူလို့ပြင်းတယ်နောက်တယောက်ကတော့ဒီလဲပေါ့ဒီလဲပိုင်တော့တယ်ဒီလက်ဖက်ရိုးကနောက်တယောက်ကတော့ဒီပိတ်မမြောက်သူကြောက်ခြေတလုံးနဲ့ဒီဒီခြေတလုံးနဲ့ဆဲမှာနေဒီတရားရတယ်နောက်ပြီးတော့ဒီနေရွယ်မှာပေါ့နေရွယ်မှာနေရွယ်မှာတကူရတယ်မတွေ့ဘူးနောက်ကလေးလေးတယောက်တော့နေဒီတရားရတယ်ဒီဝင်တော့လည်းဒီပုံမှာပေါ့နေရတယ်ဟုတ်တယ်ဒီအကြီးကောင်ကစီးတဲ့တဲနေတာ
ဒီအွေတယောက်ကကိုနိုင်လောက်ရှိမိတယ်ကိုနိုင်ဆယ်နှစ်ကိုနိုင်လောက်ရှိတယ်။တန်ရရှိတော်တဲ့ကြောင်းသားလေးယောက်ထဲကတုံးရောက်ကိုတန်ရပင်းထိုင်တာကြောင့်စစ်တွေဆေးရုံကိုပို့ဆောင်ထားရပြီးတူကတော့အတန်းအနေနဲ့ဆိုရင်ရတယ်လို့လဲကြောက်တော်မျိုးနဲ့ပရာဟိတသင်္ကာကိုညီဘူးကပြောပါတယ်။
ဟုတ်ကဲ့အမမနေ့ကတန်ရရထားတဲ့လူလေးယောက်မှာဟိုမနေ့ကမနေ့ပိုင်း 9နာရီခွဲဝင်းနေတော့မှာနောက်တစ်ယောက်ဖြတ်ပွားပါတယ်ကလေးတယောက်
တော့ယောက်တော့စစ်တွေပြည်သူဖေးရုံကိုပို့ထားပါတယ်ခင်ဗျာနောက်တစ်ယောက်ကတော့ယောက်တော့သေးပါပါခင်ဗျာအတန်းကြီးသုံးရင်ရတဲ့သူကတော့တယောက်ရှိပါတယ်ဒါပေမဲ့လက်တစ်ဖက်ပြတော့တဲ့ကောင်းလေးကြတော့အတန်းကြီးသိပ်ကိုသုံးရင်ရဘူးဒါပေမဲ့လက်တစ်ဖက်တော့ပြတ်သွားတယ်ဟောအတန်းကြီးသုံးရတဲ့ကောင်းလေးကဟိုဝမ်ပိုင်းနာရပြီးတော့လက်မောင်းရပြီးတော့နောက်ခုကပေါင်ရချစ်စလုံးတွေရကုန်လုံးမှာပဲနေရာန တာနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထံတဲ့ချုပ်ပြောခွင့်ရဘူမုံကြီးဝင်းစောဦးနဲ့တမတော်တတိမှန်ပြန်ကြားရေးအဖွဲ့ကဘူရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းဆက်တွေ့လို့မရရှိခဲ့ပါဘူးရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးဝန်ကြီးဘူမုံကြီးမင်းတန်းကတော့တိုက်ပွဲတွေရသွားတဲ့ထိခိုက်မှုရှိအောင်စစ်ဘေးရှောင်စုရတွေကိုရွှေ့ပြောင်းပေးနေတယ်လို့ပြောပါတယ်
ရည်သားတွေထိတာတော့ကွာမေအေးကမပြေမပြေနေတယ်ရသားနဲ့ရောပစူးနေတယ်ရသားတွေအသုံးချတယ်သူတို့ကိုယ်တိုင်ရသားဖို့ဖန်ဖန်နေတယ်အဲ့ဒါတွေပြောကြောင်းဖြစ်တာပေါ့ရသားတွေဒုက္ခမရအောင်တို့ကတော့ဘွေးချောင်းဆူရတွေကိုရသားတွေကိုချိန်ပြီးရွှေ့ပြောင်းနေတာကိုတို့ကသိကြည့်ရတယ
်ရခိုင်မြောက်ပိုင်းမှာယခုလတွင်တိုက်ပွဲတွေကျင်းထိုင်နေသလိုတိုက်ပွဲတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးတင်းချောင်းနေရတဲ့စစ်ဘေးဒုက္ခတွေတွေနဲ့ရသားတည်ဆုံးတန်ရာရရှိသူတွေဟာလည်းတနေ့တစ်နေ့ပုံမျိုးများပြားလာတာလေးဖြစ်ပါတယ်ခင်ဗျာ
ကိုယ်တိုင်ပြပြခဲ့တာပါရှင်အခုတခါတော့ကရင်ပြည်နယ်တွေကမြိုင်ကြီးငူဒုက္ခသည်စခန်းပိတ်တော်မယ်ဆိုတဲ့အကြောင်းပြောပြပါမယ်လိုက်ပွဲမြို့နယ်မဲသဝဒေသမှာစီရေးပရိပခတွေရှိခဲ့တဲ့လွန်ခဲ့တဲ့၄နှစ်ကျော်ကလေးကဒုက္ခသည်တွေခိုလုံနေခဲ့တဲ့မြိုင်ကြီးငူဒုက္ခသည်စခန်းကိုပိတ်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ကရင်ပြည်နယ်အစိုးရအဖွဲ့တို့ပူးပေါင်းစီစဉ်နေပါတယ်စစ်ဘေးရှောင်ဒုက္ခသည်9,000လောက်နေထိုင်တဲ့ဒီမြိုင်ကြီးငူဒုက္ခသည်စခန်းပိတ်သိမ်းရေးစီစဉ်ဆောင်ရွက်ချက်တွင်နဲ့စစ်ဆောင်တွေဘက်ကဘလို့သဘောထားလဲဆိုတာကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါစစ်ဆောင်ဥယျာဉ်9,000လောက်ရှိတဲ့ကရင်ပြည်နယ်မြန်ကြီးမြို့စစ်ဆောင်စခန်းကိုပြီးခဲ့တဲ့စနေနေ့ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချသာရေးဝန်ကြီးဒေါက်တာဝင်းမြအေးနဲ့အဖွဲ့ရောက်ရှိလာပြီးတော့စစ်ဆောင်စခန်းပိတ်သိမ်းရေးနဲ့စစ်ဆောင်တွေအတွက်နေရာသစ်တည်ဆောက်ပေးဖို့အစီအစဉ်ချမှတ်ခဲ့တယ်လို့ခရီးစဉ်မှာပါဝင်တဲ့ကရင်ပြည်နယ်လူမှုရေးဝန်ကြီးစောပူပူဝေအောင်က VOA ကိုပြောပါတယ်
ဒီကတော့ကျွန်တော်ဝင်ကြီးရောဒီနယ်ဝင်ကြီးချုပ်ရောကျွန်တော်တို့ပူးပေါင်းပြီးတော့ဒီနယ်ကြီးကို camp ရဲ့ဒီ camp ပိတ်သိမ်းရေး plan ကြီးဆွဲဖို့အတွက်ကျွန်တော်လာပြီးတော့လုပ်ခဲ့တယ်ပေါ့ကျွန်တော်က camp ကိုပိတ်သိမ်းနေဆိုတော့ဒီကမှာကျွန်တော်ဒီကကနေလည်းကျွန်တော်နားပြအောင်ပြန်ရှာရှင်းပြဒီ IDP ကိုပြန်လို့ပြီးဆိုတော့နေရာကိုပြန်ပြရလို့ဆိုရင်တကယ်လို့နေရာကိုလုံးဝမပြန်ချင်တော့ဘူးဒီ camp ပတ်ဝန်းကျင်မှာပဲဒါမှမဟုတ်ကျွန်တော်တို့ဒီအစိုးရကနေဒီ new site တစ်ခုပေါ့နော်ကျွန်တော်လုပ်ပေးဖို့လည်းရှိသေးတယ်အဲ့မှာဒီနေကြီးနဲ့လို့ဆိုရင်အဲ့မှာနေမယ်ပေါ့နော်
စကန်သစ်ဆက်လုပ်ဖို့ရရတဲ့နေရာ၃ခုရှိပေမဲ့လည်းဘယ်နေရာမှာဆက်လုပ်မယ်ဆိုတာကိုတော့မတတ်မှတ်ရသေးဘူးလို့ဝန်ကြီးကဆိုပါတယ်။စစ်ဆောင်တွေနေရာချထားပေးဖို့နေရာကိုအတိအကျမတတ်မှတ်ရသေးပေမဲ့မြန်ကြီးငွေနဲ့မနီမဝေးနေရာမှာနေအိမ်တွေဆက်လုပ်ပေးဖို့အစီအစဉ်တွေကိုချပြပြောဆိုခဲ့တယ်လို့မြန်ကြီးငွေစစ်ဆောင်စကန်ကူညီရေးကော်မတီအသွင်းရေးမှူးဦးစောထွန်းကပြောပါတယ်။
အဲဟုတ်တယ်ရပါတယ်နေရာချထားပေးမှာပေါ့အဲ့လိုနေရာချထားပေးမယ်အဲ့ဒီကလေးစောက်ပေးမယ်အဲ့ဒါလိုပေါ့နေရာထားတော့ဘောရောစစ်စစ်စင်စင်တော့ဆက်ပြီးနောက်ထပ်တစ်ခါဆရာတော်နဲ့ပြန်တွေ့ဆုံအစီအစဉ်ရှိရတယ်
ညံကြီးငူစစ်ချောင်စကန်းမှာအေးလေးမျက်ရှင်စကန်းနဲ့ပေါင်းဝုံမုံစကန်းဆိုပြီးစကန်းတစ်ခုခွဲထားပါတယ်လက်ရှိစစ်ဆောင်တွေကိုကရင်ပြည်နယ်အစိုးရအဖွဲ့နဲ့လူမှုရေးသင်းဖွဲ့တွေကကူညီဆောင်ရွက်ပေးနေတယ်လို့ဦးစောထွန်းကပြောပါတယ်။အခုလိုနိုင်ငံတော်အစိုးရအစီအစဉ်နဲ့စစ်ဆောင်တွေကိုဒေသအသစ်မှာနေရာချထားမဲ့ပေါ်စစ်ဆောင်သူဖြစ်သူစောရှိဝင်းကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီကတော့သူတို့ချထားမဲ့နေရာတော့အစီအစီပါပဲ။နေရာပြည့်ဆိုတော့ခက်ခဲရတော့နည်းနည်းရှိမှာတူတယ်။ဟုတ်ကဲ့လောက်ကစားတော့ဖို့အတွက်တော့သူတို့အစီအစီတော့လုပ်ပြရမှာပါ။
စစ်ဆောင်တွေကိုအင်ယာတက်ဆက်လုပ်ပေးမဲ့အစီအစဉ်ကိုကြိုဆိုကြပေမဲ့နေရာတက်မှာလောက်ကင်စားတော့ဖို့အခက်အခဲရှိမှာကိုတော့စစ်ဆောင်တို့ချုပ်ကစိုးရိမ်မှုတွေရှိနေတာပါဒီစကန်းထဲမှာမဲရဝေါ်ဒေတာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တိမ်းချောင်လာတဲ့စစ်ဆောင်များစုနေထိုင်ပါတယ်ဒီစစ်ဆောင်တွေအနေနဲ့လုံခြုံရေးချင်နေရ Mimido Tita Yingu, Pianwabu Machina and Bulu, Soshi Winga, Sabioware.
Tatero, Dikaro, New Messi, Dunyama, Mine Machine Wokua, the Mule, Pimsu, Bolo Piomazoro, Miani.
Climb Women and Merwa de Rapema, Natasa Chagune, Tisimbalaga, Quatra DGB, Pune, Yamasita, Kayene Jasalta, Pijia Doja, Taipori, Chipwanilu, Mianjingu Beku, Sipi, Tenshaw Nijara, Chipare.
မြန်မာစစ်တပ်နဲ့ကေအန်ယူပါဝင်ကရင်လက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ဘက်ကစစ်ကြောင်စခန်းကူးခုမှာလဲစစ်ကြောင်ဥယျာဉ်တသိန်းကျော်ရှိနေတယ်လို့ကရင်ဒုက္ခတဲ့ကုညီရေးဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာနိုင်ငံရေးပြပြခဲ့တာပါရှင်အခုအရှေ့တောင်အာရှမြို့သမီးဆန်းဆောင်ရှင်စကားရင်းစီးနယ်မှာမြန်မာမျိုးသမီးတွေလဲပါဝင်တဲ့အကြောင စုချင်းမြင်တဲ့2020အရှိတောင်အာရှအနာဂတ်အမျိုးသမီးဆွမ်းဆောင်ရှင်စု Women of the Future Awards Southeast Asia 2020အတွက်စကားတွင်ရွေးချယ်ခံထားရတဲ့ CNN မှာမြန်မာအမျိုးသမီး၄ဦးပါပါတယ်။ဒီစုကိုရခဲ့ရင်ပြည်တွင်းမှာသာမကနိုင်ငံတကာမှာပါအလုပ်တွေပို့ပြီးတော့လှုပ်လာနိုင်လိမ့်မယ်လို့အခုနှစ်စကားတွင် CNN ပါဝင်သူတို့ကယုံကြည်သလိုဂန္ဓာဆောင်ကစွမ်းဆောင်ရည်ရှိတဲ့အမျိုးသမီးတွေအပေါ်လက်ရှိအစိုးရကအတိမတ်ပြုမြင့်တင်ပေးဖို့ကိုလည်းအရင်နှစ်တွေတုန်းကဆုရခဲ့သူတွေကမျှော်လင့်နေတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်။
အရှေ့တောင်အာရှနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကဂန္ဓာအသီးသီးမှဥဆောင်နေသူတွေကိုအတိအမှတ်ပြုချီးမြှင့်တဲ့ Women of the Future Award Southeast Asia 2020ဆုတွေကိုစင်ကာပူနိုင်ငံမှာလာမယ့် March 18ရက်နေ့မှာရွေးချယ်ပေးရသွားမှာပါ။စုစုပေါင်းဂန္ဓာ10ခုအတွက်အမျိုးသမီး10ဦးကိုရွေးချယ်သွားမှာဖြစ်ပြီးအခုဆုရွေးချယ်ရေးအဖွဲ့ကထုတ်ပြန်တဲ့စကားတင်စာရင်းမှာမြမအမျိုးသမီး4ဦးပါဝင်ပါတယ်။စီပွားရေးစွမ်းဆောင်ရှင်ကဏ္ဍလူမှုအဖွဲ့အစည်းစွမ်းဆောင်ရှင်ကဏ္ဍနဲ့စီပွားရေးကဏ္ဍအပါအဝင်မီဒီယာကဏ္ဍအသီးသီးတို့အတွက်ရွေးချယ်ခံထားရတာပါ။အဲ့ဒီစကားတင် CNN မှာပါဝင်တဲ့ CCHU ကမြန်မာကိုတည်ထောင်သူဖြစ်တဲ့မတ်ချင်သူကတော့ဒီလိုဆုချီးမြှင့်ခံရဖို့အတွက်ကိုယ်တိုင်ဝင်ရောက်ရှင်ပြန်ရတာဖြစ်ပြီးကိုယ့်ရဲ့အစွမ်းအစကိုပြနိုင်သူတယောက်ဖြစ်လာရင်မြန်မာနိုင်ငံမှာသာမကနိုင်ငံတကာအလဲမှာပါအလို့အကင်လန်းစားတွေပွင့်လာစေမယ်လို့ပြောပါတယ်။
အဓိကတော့ဒီစုတွေကိုကိုမိုက်ကွာအပလိုင်းလုပ်ရတာပါ plan လုပ်ပြီးတော့မှကိုလုတ်ခဲ့တဲ့ impact တွေကိုလုတ်ခဲ့ရတယ် present လုပ်ပြရတာပေါ့အဓိကတော့ကိုကမြန်မာနိုင်ငံမှာမကပဲねအာဆီယံ level နိုင်ငံတကာ level ထိုးပေါက်ချင်နေဆိုရင်ဒီလိုမျိုးစုနေစုတွေရှိတာပြီးတော့ဒီလိုမျိုးဟို community တွေကိုရောက်သွားလို့ရှိရင်ပို့ပြီးတော့ investment တွေလည်းရလာနိုင်တယ်ပို့ပြီးတော့လည်းအလုပ်တွေပေါ့နော်ပို့ပြီးတော့မြန်မာနိုင်ငံအနေနဲ့ရောလုတ်လာနိုင်မယ်လို့ဟိုကျွန်မတော့ထင်ပါတယ်ဟုတ်
ဒီလိုလှုပ်ဆောင်နိုင်စွမ်းရှိသူတွေအနေနဲ့လည်းသူတို့ရဲ့စွမ်းဆောင်နိုင်မှုအပေါ်အတိအမှတ်ပြုတာကိုလိုချင်ကြတာကြောင့်အခုလိုစုအတွက်အမည်စီရင်အသွင်ခံရတာကိုဂုဏ်ယူတယ်လို့လည်းပြောပါတယ်
။အခုဖြစ်မှာပေါ့နော် job requirement တစ်ခုထဲမှာပဲလိုအပ်တာတွေကလည်းတစ်ခုထက်ပိုမကားရှိရယ်ပေါ့နော်ပြီးသွားလို့ရှိရင်လည်းတင်ပြရလည်းအများကြီးကြောင်းလဲလာရယ်ပေါ့အဲ့တော့အကုန်လုံးအ level မှာလည်းတစ်ခုထက်မက skill တွေလည်းကိုယ့်အကို upgrade လုပ်နေကြရယ်ပေါ့နော်ဒီလိုမျိုးအတိအမှတ်ပြုတာကြောင့် recognize ဖြစ်တာမျိုးကိုဟိုလိုချင်တာပေါ့နော်
ဒါအပြင်စွမ်းဆောင်ရည်ရှိတဲ့မြန်မာအမျိုးသမီးတွေအနေနဲ့နောက်နှစ်တွင်မှဝင်ရောက်ရှင်ပြိုင်စေချင်တယ်လို့လည်းပြောပါတယ်။အရှိတောင်အာရှအနာဂတ်အမျိုးသမီးစွမ်းဆောင်ရှင်စု Women of the Future Award Southeast Asia 2020ကို2018ခုနှစ်ကနေစခဲ့တာဖြစ်ပြီးဒီနှစ်နဲ့ဆို3ချိန်မြောက်ရှိလာပါပြီ။ပထမဆုံးဆုပေးခဲ့တဲ့2018ခုနှစ်တုန်းကလူမှုဝန်ဆောင်မှုကဏ္ဍအတွက်မြန်မာနိုင်ငံကမတ်ဖြူနှင်းငင်းရရှိခဲ့ပြီးပြီးခဲ့တဲ့နှစ်2019တုန်းကလည်းသတင်းမီဒီယာနဲ့ဆက်သွယ်ရေးကဏ္ဍအတွက်မတ်တင်စာရှင်းလင်းရေးစီပွားရေးကဏ္ဍအတွက်ဒေါက်တာတင်ကြီးဝင်းလူမှုဝန်ဆောင်မှုကဏ္ဍအတွက်မတ်အီသီရီကျော်တို့ကဆုရရှိခဲ့တာပါအခုလိုဆုချီးမြှင့်ခံရတာကြောင့်အမျိုးသမီးတွေရဲ့ဦးဆောင်မှုဟာကဏ္ဍဆောင်မှာပိုပေါ်လွင်သွားတယ်လို့ပြီးခဲ့တဲ့နှစ်ကဆုရရှိခဲ့သူတဦးဖြစ်တဲ့မတ်တင်စာရှင်းလင်းရေးကအခုလိုပြောပါတယ်
အဲ့ဒါကဘာလို့လဲဆိုတော့ဒီစုပေးတဲ့ category အလုံးကြီးနေတယ်ကဏ္ဍဆောင်တဲ့ဥမာဒီပေါ်လေကဏ္ဍရေးလို့ပြောရဲဆိုရင်တက်တဲ့ရေးရတာဆိုရင်အကြောင်းအဆင်ဒီစုဆောင်တဲ့ဥမျိုးတွေရေးချယ်ရချက်တွေကလည်းကဏ္ဍဆောင်ဥမျိုးတွေရဲ့ဥဆောင်မှုကိုပြန်ပြင်သွားစီရတယ်
မြန်မာနိုင်ငံမှာတော့လူဦးရေရဲ့ထက်ဝက်ကျော်ရှိတဲ့အမျိုးသမီးတို့စွမ်းဆောင်နိုင်မှုအတွက်အတိအမှတ်ပြုတာနေပါနေသေးတဲ့အတွက်အစိုးရကိုယ်တိုင်ကကဏ္ဍအစုံမှအမျိုးသမီးတွေကိုအားပေးမြင့်တင်ပေးပြီးအမျိုးသမီးတို့ရဲ့စွမ်းရည်ကိုအတုံးချစေချင်တယ်လို့လည်းပြောပါတယ်
အခုလိုမျိုးနဲ့ကတော့အစိုးရတွေကအမျိုးသမီးတွေကိုစွမ်းဆောင်နေချင်းရောက်နေကြတယ်။နောက်ဒီမဲ့ပြည်အလေးလို့ဆိုအားပေးမြင့်တင်လိုက်လို့ဆိုတော့တောင်းနိုင်ငံကအစိုးရကလည်းဒီလုပ်ငန်းတွေကိုအဖြစ်မေးဆောင်ရွက်ဖို့တင်တယ်။နောက်မဲ့ match match ရှင်းရနေတာကတော့ဒီဆိုင်ရာအမျိုးသမီးနေဖြစ်တယ်။ကျွန်တော်တို့အမျိုးသမီးနေဆိုရင်တောင်းနိုင်ငံမှာဒီစင်ပေါ်မှာရှိရလျှောက်တယ်နော်။အခုသားစင်စင်ဆံမျိုးတွေလည်းတင်ဆက်ထားတာပေါ့နော်။ဒီအမျိုးသမီးတွေစွမ်းဆောင်ရည်တွေဒီချက်မကပို့လေကဏ္ဍအစိုးရအမျိုးသမီးတွေကဥပဒေနဲ့ဆိုတော့အားပေး င်းတင်အဖြစ်မျိုးတွေကဒီ90ရာခိုင်နှုန်းကျော်တဲ့ရင်းမြင့်ကြီးရဲ့ဆိုင်ရည်အရဟတ္တမဖြစ်ဖို့ကြောင့်ရှိတဲ့အစိုးရအဖွဲ့တွေကဖြောက်တဲ့အပင်းမြင့်ကြီးမှုအပြစ်မှတ်ကြီးတွေလက်ရှိလက်အပ်တယ်လို့ပြောချင်ပါတယ်
2020အရှိတောင်အာရှအနာဂတ်အမျိုးသမီးဆွမ်းဆောင်ရှင်ဆု Woman of the Future Award Southeast Asia 2020မှာအမှုပညာနဲ့ရင်ကျိမှုစီးပွားရေးလူမှုဝန်ဆောင်မှုဆိုင်ရာစွန့်ဦးတည်ထွင်သူသတင်းမီဒီယာနဲ့ဆက်သွယ်ရေး Property အခြေခံအဆောက်အအုံနဲ့စောက်လို့ရေးသိပ္ပံနည်းပညာနဲ့ Social Entrepreneur ဆိုပြီးကဏ္ဍ10ခုအတွက်အမျိုးသမီးတဦးစီကိုရွေးချယ်ရှိမြင်သွားတာဖြစ်ပါတယ်
ဆူဆူပြပြခဲ့တာပါရှင်အခုဒေတာရင်သတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်ကမ်ဘောဒီးယားနိုင်ငံကျေးလက်ဒေတာကအများပိုင်းမြေယာတွေမှာအစဉ်အဆက်နေထိုင်လာခဲ့ကြတဲ့ဆင်းရဲသားတောသူတောင်သားတွေဟာသူတို့ရဲ့မြေယာတွေကိုတာဝန်ရှိသူတွေကတရားဝင်ပိုင်ဆိုင်ခွင့်ပြုလိမ့်မယ်လို့မျှော်လင့်ကြပါတယ်ဒီလိုဖြစ်ခဲ့မှုရဖြစ်ရတွေလည်းအရင်ကယာနဲ့ချီပြီးရှိခဲ့ဘူးရာကြောင့်လည်းဖြစ်ပါတယ်ဒါပေမဲ့သိပ်မကြခင်ကမြေယာအရေးစံတာပြမှုတစ်ခုမှာတော့ဒေတာကန်ထိတ်တက်ထိန်တွေနဲ့စန္ဒပြရွာသားတွေထိတ်တက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်ဒီအကြောင်းကမ်ဘောဒီးယားနိုင်ငံကနေနာရင်ဆန်သတင်းပေးပို့ထားတာကိုမတ်ဖင်ဖြူထွေးကပြောပြမှာပါရှင
်တခြားနွမ်းပါလာတဲ့ရွာသူရွာသားတွေလိုပဲကင်မလက်ဘွိုင်းနဲ့စရတိုတွေတို့မိသားစုဟာကျေးလက်ကအများပိုင်းမြေယာမှာနေထိုင်ကြတဲ့သူတွေပါဒီမျိုးကိုအစိုးရကသူတို့ကိုအပိုင်လွှဲပေးလိုက်မယ်လို့လည်းမျှော်လင့်ခဲ့ကြတာပါ
ဆရာပဒိုင်ယောင်ပြပ
ကြီးရပေါ်ရထမနာစေလုံးအစိုးရစီကနေပြမြေတောင်းပါတယ်တခြားသူတွေလိုပဲကျမတို့လည်းဒီနေရာမှာလာနေကြတယ်ကျမယောက်ျားလည်းတခြားသူတွေနေတူနေတာပါပဲရှင
်ဒါပေမဲ့အသက်34နှစ်အရွယ်သူခင်ပွန်းတဲ့အထူးမြေယာပိုင်ဆိုင်ခွင့်အရေးဆန္ဒပြသူတချို့ဟာကမ္ဘောဒီးယားနိုင်ငံအနောက်ပိုင်းဗွန်တွင်မွန်ချေးခရိုင်မှာပုဂ္ဂလိကပိုင်မြေပေါ်တရားမဝင်နေထိုင်မှုနဲ့ဆွဆွဲခံရပြီးဖမ်းဆီးခံခဲ့ရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းကဖမ်းဆီးခံခဲ့ရတဲ့ Stratory ဟာဇန်နဝါရီလ1ရက်နေ့မှာတည်ဆုံသွားခဲ့ပါတယ်ဖန်စီထားချိန်မှာဖျားလာတာနဲ့အရက်ဆွဲတဲ့တံကြောင်တည်ခဲ့တာလို့တာဝန်ရှိသူတွေကပြောပေမဲ့လို့မိသားစုကတော့ဒါကိုလက်မခံပါဘူး။တက်ထိန်နှစ်ယောက်ကသူ့ကိုရိုက်နှက်ခဲ့တာကြောင့်လို့စနီးဖြစ်သူကင်မလက်ဘွိုင်းကပြောပါတယ်
။ရင်ညံခွင်းစလတ်စနမ်ဘောင်းချဘောပဒိုင်ခညုံချိုင်းပြီ
သူ့ရဲ့ကိုယ်ပေါ်မှာဖူးယောင်ထားတဲ့တင်ရည်တွေ့ရပါတယ်။အိမ်ကနေထွက်သွားတော့ကကျမယောက်ျားကြမ်းကြမ်းမာမာပဲရှိပါတယ်ရှင်။ဒါမဲ့သူ့ရဲ့အလောင်းခန္ဓာကိုယ်နဲ့မျက်နှာပေါ်မှာအတန်းရတော်တော်များများရှိထားတာပါ။ကျမယောက်ျားအရက်တောက်တာမှန်တယ်ဒါမဲ့လေအရက်ဆွဲနေတယ်ဆိုတော့လည်းမဟုတ်ပါဘူး
။ Stratory
ဟာဒီဇင်ဘာလ28ရက်နေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာခရိုင်တပ်ထိန်ဌာနချုပ်မှာရရက်ဆက်ဆက်ရိုက်နှက်ခံခဲ့ရတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပါတယ်။သူနဲ့အတူဖမ်းဆီးနှိပ်စက်ခံရပြီးပြန်လွတ်လာတဲ့ Run An ကအခုလိုပြောပါတယ်
။နေ့တနေ့ခဏငေါနဲ့มันรู้สึกมันรู้แก่แปลเนาะไปช่วยปรับละบ้องบ้องวีวีเซ
จสตรีโอเฮดีจောက်ละนะจาปีได้ตันเนี่ยไอ้เฉยมาแย่ๆชิจูก็ไอ้กองกูย้ายเตยอองย้ายงาตาวนอยู่เด้สุบีပြောတာกูอซองก็เปลี่ยนပြောป่ะ
เว้ยเว้ยตุไกนาสนา
နိုင်ငံအတွင်းဒေသဖွံ့ဖြိုးရေးလုပ်ငန်းတွေရှိလာတာနဲ့အများမြေယာဆေးတွေတဟုန်လို့တက်လာတာကြောင့်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမြေယာပြိပက္ခတွေနဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုလည်းမကြာခဏတွေ့လာရတာပါနိုင်စက်ညှဉ်းပန်းမှုတွေနဲ့တိုက်စုံမှုတွေရှိခဲ့တဲ့အပေါ်စုံစမ်းစစ်ဆေးတာတွေအများဆုံးလှုပ်ဆောင်ဖို့ဝန်ကြီးချုပ်ဟွန်ဆန်ကဇန်နဝါရီလ14ရက်နေ့မှာညွှန်ကြားခဲ့ပါတယ်။အဲဒီလိုညွှန်ကြားပြီးတော့၄ရက်အကြာမှာပဲတပ်ထိုင်းနဲ့ဦးဖမ်းဆီးခံခဲ့ရပြီးတမင်ရည်ရွယ်ချက်နဲ့တိုက်စုံတဲ့အထိနှိပ်စက်ညှဉ်းပန်းမှုနဲ့တရားစွဲခံခဲ့ရပါတယ်။အပြစ်ထင်ရှားရင်တော့ထောင်ဒဏ်15နှစ်အထိကြာခံရနိုင်ပါတယ်။စရတိုရီနဲ့အထူးအဖမ်းခံရတဲ့သူ၄ဦးကိုတော့ပြန်လွှတ်ပေးလိုက်ပြီးတရားရုံးစောင့်ကြည့်စင်ရမှာတွင်ထားပါတယ်။သူတို့ကိုပုဂ္ဂလိကမြေပေါ်ကျူးကျော်နေထိုင်မှုနဲ့ဆွဲချက်တင်ထားတာတွေကိုအတီးတိုင်ဖျက်ဖျက်ပေးဖို့သူတို့လူဦးကတော့တောင်းဆိုထားကြပါတယ်။ခင်ဗျားဆုံးရှုံးလိုက်ရတဲ့ဘွားကိုတော့အတုပစရိတ်အဖြစ်ဒေါ်လာ3000ပေးခဲ့တဲ့အကြောင်းအမိမဖော်လို့တဲ့သတင်းရင်းမြစ်တွေကပြောဆိုကြပါတယ်ရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။ VOE ရဲ့ဗုဒ္ဓဦးနေညာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ဖြစ်နှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါတယ်။အခုညဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ငင်းချမ်းရေးလမ်းပိတ်ဆို့နေသလားဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာတည်ကြရမှာက
တင်ကောင်းကင်ဆာကချောက်ရွံ့စရာမလိုပါဘူး။ကကွယ်လို့ရဆုံးယောဂဖြစ်ရသားနဲ့အသေးပြောက်အများဆုံးဖြစ်နေတာတော့အင်မတန
်ကုသရလွယ်ကူတယ်ဆိုတော့တအိမ်ကောင်းကင်စာအကြောင်းဒီလူမှုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာတော့အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးမြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်မြန်မာနိုင်ငံငင်းချမ်းရေးဖြစ်စဉ်မှာတက်မတော်ရဲ့သဘောထားမပြောင်းလဲတဲ့အတွက် NLD အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းရခက်နေတယ်လို့ ANC ရခိုင်အမျိုးသားအစည်းအရုံးအတွင်းရေးမှူးဦးထွန်းစောကဆိုပါတယ်2020ရွေးကောက်ပွဲအကြိုမှာတက်မတော်နဲ့ NLD ကြားပုတ်တိုက်မှုတွေပိုတွေ့လာရတယ်လို့လည်းသူကသုံးသပ်ပါတယ်အသေးစိတ်ကိုဦးထွန်းစောနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ကြရမှာလက်ရှိအခင်းကျင်းနဲ့ပတ်သက်ပြီးဦးထွန်းစောကအခုလိုစပြောပါတယ်
အဓိကလက်ရှိငင်းချမ်းရေးဖြစ်စဉ်မှာအားလုံးပါဝင်မှုမရှိလို့ပဲကျွန်တော်ကရှုမြင်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်တို့ရလက်ထက်မှာတော့ကျွန်တော်တို့ကငင်းချမ်းစွာအဖြေရှာဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်။ဒီလက်ရှိ NCA တနိုင်ငံလုံးပြည်ခရဲစီသဘောတူစာချုပ်တော့ကျွန်တော်တို့ကပြင်ဆင်ရွေးဆွေးတုန်းကအခုတိုက်ပွဲဖြစ်နေတဲ့ ULA အဖွဲ့ရောဒီဖြစ်စဉ်တွေမှာပါဝင်ခဲ့ပါတယ်။အဲကျွန်တော်တို့ ULA အပါအဝင်ပြန်တဲ့၅ဖွဲ့စုစုပေါင်း6ဖွဲ့ကိုတမ်ဘတော်ဘက်ကနေပြီးတော့မှအတိမတ်မပြူဘူးပေါ့ဗျာပထမကတော့တမ်ဘတော်ဘက်က condition တွေမြို့မြို့ပေးတာပေါ့ဗျာဒီပထမတစ်ဆင့်ပေးတာကဘာလဲဆိုတော့လက်နက်ကလမ်းစဉ်ကိုစွန့်ရမယ်လို့ပြောတယ်ဟိုမာဆလာအစိုးရဥတည်ဝင်သုံးခဲ့တဲ့မူပဲဖြစ်တယ်ဆိုနောက်တော့သူတို့ညှိတယ်ညှိတယ်ပေါ့ဗျာညှိတော့အဲ့ဒီလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့သကလုံးအစပေါ့ဗျာဒီနောက်ထပ်သကလုံးတစ်လုံးကိုသုံးတာပေါ့နော်ဒီဒီမိုကရေစီငြိမ်းချမ်းရေးနိဒတ်ကို၆လမ်းတဲ့ဥစ္စာကိုလက်ခံရမယ်ပေါ့ဗျာတော့လက်နက်ကကျန်းမာမှုကိုမလုပ်ရဘူးဆိုတော့အဲ့လိုမျိုးသဘောဆန်တဲ့သကလုံးနဲ့ပြန်ပြီးတော့မှညှိပြန်တယ်အဓိပ္ပာယ်ကတော့ဒီလက်နဲ့ဆုံးခိုင်းတာပဲပေါ့နော်လမ်းစဉ်ဆုံးခိုင်းတာရောလက်နဲ့ဖြုတ်တာရောဆိုတော့ဥစ္စာကလက်နဲ့ကိုကင်ထားလို့ရတယ်လို့ပြောပေမဲ့အဲ့ဒီလမ်းစဉ်ကိုဆုံးရမယ်လို့ပြောလိုက်ခြင်းဟာလက်နဲ့ကင်ထားပေမဲ့လို့လေဒီယုံကြည်ချက်ကိုခဝါချလိုက်တယ်ဆိုတော့အဓိပ္ပာယ်ဖြစ်တာပေါ့နော်အခုနောက်ဆုံးကတော့သူတို့မြောက်ပိုင်းမဟာမိတ်ဆိုပြီးတော့ဖွဲ့တယ် KI ကိုပါလာတယ်ဆိုတော့ KI ကိုအပေါင်းဝင်၄ဖွဲ့နဲ့သူတို့ပြန်ညှိကြပြန်တယ်တော့အခုတတိပြည်လိမ်မှုမရဘူး။ဘာကြောင့်ပြည်လိမ်မှုမရဘူးလဲဆိုတဲ့ခါကျတော့တက်မတော်ဘက်ကသူ့ရဲ့အခြေခံမူဝါဒတွေသူ့ရဲ့ယက်တီချက်တွေကရည်သေးသဘောဆန်နေတဲ့ခါကျတော့သူ့ရဲ့ယက်တီချက်ကိုမပြောင်းလဲဘူးပေါ့လေ
။တကယ်တမ်းကျတော့ဒီအင်ဂျင်ရေးဆွေးနွေးရညှိနှိုင်းရဆိုတဲ့ကိစ္စကလက်နက်ကိုင်ပဋိပက္ခချုပ်နှင်းရေးကိုဥတည်ပြီးလပြတာပဲ။ဆိုတော့လက်နက်ကိုင်လမ်းစဉ်ကိုစွန့်ခိုင်းတယ်ဆိုတဲ့ကိစ္စဟာလည်းပဲ။တကယ်တော့အစဉ်ပြေစွန့်မယ်ဆိုတဲ့သဘောမျိုးတော့မပြောနိုင်ဘူးလား။
မနော်ငင်းချမ်းရေးဖြစ်စဉ်ဆိုတာအဲ့လိုမျိုးတစင်းချင်းစီတွားရမယ့်အနေအထားဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့တနိုင်ငံလုံးပြည်ခရဲ့စီရေးစာချုပ်ဆိုတဲ့နော်အဒီစာချုပ်ကြီးမပေါ်ခင်မှာကျွန်တော်တို့တဖွဲ့ချင်းစီကပြည်နယ်စစ်ပြည်ထောင်စုအစင်းဆိုပြီးတော့နော်bilateral ပေါ့လေနှစ်ဖက်သဘောတူညီချက်တွေလောက်ကြတယ်ပေါ့ဗျာ။ဆိုအဲ့ဒီနှစ်ဖက်သဘောတူညီချက်နဲ့မလုံလောက်လို့ကျွန်တော်တို့ကတနိုင်ငံလုံးလွှမ်းခြုံတဲ့ပြည်ခရဲ့စီရေးကိုပေါ်ဆောင်ခြင်းလို့NCA စာချုပ်ကြီးကိုထပ်လုပ်ကြတယ်NCA စာချုပ်ကြီးလေကျွန်တော်တို့ရလာတယ်သို့ပေမဲ့ NCA စာချုပ်မှာအလုံးပေါင်းဝင်မှုကိုတက်မတော်ကလက်မခံပြန်တဲ့ခါကျတော့ NCA ဆိုတာတနိုင်ငံလုံးပြည်ခရဲ့စီးရဲသဘောတူစာချုပ်လို့ကျွန်တော်တို့ကနာမည်ပေးထားပေမဲ့လို့လက်မဲ့ရေးထိုးထားသူတွေအနေနဲ့ပေါ်ဆောင်နိုင်ခြင်းမရှိတဲ့ခါကျတော့ဒီပူရာကိုဆိုက်တာပေါ့ဗျာပြန်ချုပ်ပြောရရင်တော့ခုနကဦးကျော်စံသာမေးတဲ့မေးခွန်းမှာလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့ဥစ္စာဒါနောက်ဆုံးအဖြေရလက်ပေါ့လीနော်အဲ့ဒါကဘေးပေါ်မှာအခြေခံလဲဆိုတဲ့ခါကျတော့ကျွန်တော်တို့ political settlement လို့ခေါ်တဲ့နိုင်ငံရေးအရအဖြေချနိုင်မှုပုံမှာကျွန်တော်တို့မူတည်တယ
်
။အဲ့ဒါကြောင့်လက်နက်ကလမ်းစဉ်စွန့်ခြင်းလက်နက်ချက်သိမ်းခြင်းနော်တက်ဖြတ်ခြင်းအရက်ဘက်အသွေးပွားပြောင်းခြင်းဆိုတဲ့ဒီ DDR ဖြစ်စဉ်ကကျွန်တော်တို့မလွဲမသွေရေဆိုင်ရမယ့်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်တဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီအနေအထားကိုရောက်ဖို့အတွက်ငြိမ်းချမ်းရေးလုံခြုံရေးစဉ်က အဲ့ဒီကစီစဉ်မပြတ်စနစ်တကျနဲ့သင်းချင်းစီမသွားနေဘူးအဲဒီအစားကျောက်ကနေပြီးတော့တစ်ဆင့်နိုင်ငံရေးဆွေးနွေးပွဲကိုသွားဖို့လုပ်တယ်နိုင်ငံရေးဆွေးနွေးပွဲကိုရောက်ပြန်တော့လည်းပဲနိုင်ငံရေးဆွေးနွေးပွဲဟာတန်းတူရည်သူရှိမှုနော်ဂုံသိက္ခာရှိမှုတို့နဲ့အဲ့ဒီနှစ်တာရနဲ့အဓိပ္ပာယ်ကြီးွားတဲ့အဲ့ဒီညီကျဲဖြစ်စင်မှာအဓိကနော်စံတန်ဘိုးတွေဖြစ်တဲ့အဲ့ဒါတွေရောက်ဝ
နိုင်ငံရေးအရာသဘောတူညီမှဖြစ်မဲ့ကိစ္စဆိုတော့နိုင်ငံရေးအရာသဘောတူညီအောင်ဘာမှမလုပ်နိုင်ဘူးဆိုတဲ့သဘောဖြစ်နေတယ်ဒီကဒီနေရာမှာအခက်အခဲရှိနေပါတော့
မှန်ပါတယ
်ဆိုတော့အဲ့ဒီနေရာမှာအရင်ဦးသိန်းစိန်လက်ထက်ကပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်တဲ့အလားအလာရှိခဲ့တယ်တက်မတော်ဦးသိန်းစိန်ကနည်းနည်းတွန်းပြီးတော့လုပ်နိုင်တယ် NLD ဟာဒါလို့မလုပ်နိုင်ဘူးလို့လည်းဆိုကြတယ်ဆိုတော့ဒီနေရာမှာမြန်မာနိုင်ငံရဲ့ညီညာရေးကိစ္စဟာတက်မတော်အပေါ်မှာပဲမူတည်နေသလိုဖြစ်နေတဲ့ဆွဲသဘောမျိုးစဉ်းစားရမလားခင်ဗျာ
ဟုတ်ကဲ့ NLD အစိုးရတက်လာတဲ့အခါမှာဒေါက်တာတင်မျိုးဝင်းဦးဆောင်ငြိမ်းချမ်းရေးကော်မရှင်နဲ့ကျွန်တော်တို့18လကြာဆွေးနွေးခဲ့ရတဲ့အတွေ့အကြုံရဆိုလို့ရှိရင်ဒီ NLD အစိုးရရဲ့မူရည်တည်ချက်ပါရှိလေဆိုတဲ့အခါကျတော့သူကအရာအားလုံးကိုဆွေးနွေးညှိနှိုင်းလို့ရတယ် everything is negotiable လို့ဖတ်ဖတ်ပြောပါတယ်ဒါမဲ့တက်မတော်ဘက်ကကိုယ်စားလှယ်တွေမှာအဲ့ဒီရဲ့သဘောထားမရှိဘူးကျမတို့ဘက်ကကိုယ်စားလှယ်တွေမှာပေးထားတဲ့သဘောထားကဘာလဲဆိုတဲ့အခါကျတော့ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်နောက်ပြီးတော့မှ NCA ကိုတာဝန်ပြီးမှလက်မှတ်ရေးထိုးရမယ် NCA ကိုပြုပြင်လို့မရဘူးပြန်လေသုံးသပ်လို့လည်းမရဘူးဆိုရင် NCA ကိုတို့လို့ထိလို့မရဘူးပေါ့ဗျာအဲ့လိုမျိုးတရေသေးရည်တည်ချက်တင်းပါတဲ့သဘောထားနဲ့သူကပြစ်လွတ်ထားတယ်ဆိုတဲ့အခါကျတော့ NLD အစိုးရရဲ့ကိုယ်စားလှယ်နဲ့ကျမတို့ဘက်ကကိုယ်စားလှယ်တွေကရည်တည်ချက်မတူဘူးဖြစ်ဖြစ်တယ်။ဒီအနေထားအောက်မှာ NLD တို့ရကဘာမှလုပ်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပါပဲ
။ဟုတ်ကဲ့။အဲ့တော့တက်မတော်အနေနဲ့ညီညာရေးကိုမလိုလားဘူးလား။သူတို့ကအများအားပြောတယ်ညီညာရေးကိုအလိုလားဆုံးဟာစစ်သားပါတဲ့။သူတို့ပဲဖေးရတာပဲ။ဆိုတော့သူတို့မတခဏပြောကြဆိုကြတော့ကြောက်ရတကယ်လဲဒါဟာယုတ်တိရှိတဲ့အပြောဆိုဖြစ်ပါတယ်။ဒီလိုဘာရောက်မဖြစ်နိုင်ဘူးလဲဆိုတော့သိမေးစရာပါပဲမြန်မာနိုင်ငံမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့အဒွန်းစီနေစီဂျင်လာတက်မတော်ခါအဲ့တော့ဆိုတော့အဓိကအဖြစ်နဲ့စီဂျင်လင်းလင်းတရုပ်ပြောရင်ဘယ်လိုပြောမလဲခင်ဗျာဒီကိစ္စကို
ဟုတ်ကဲ့အရင်ဆေးလိုက်တော့အမြင့်ပေါ်သလိုဆိုလိုမျိုးပေါ့ဗျာနဝတနာအဖပြုံးရတယ်ပြစ်ခရဲစီးတွေလောက်တာပဲကဲဦးတို့လိုစာချုပ်စာတန်းနဲ့ပေါ့လေအဲသဘောတူညီတဲ့အခိုင်အမာလှုပ်ထားတဲ့အဖွဲ့အစည်းတွေတော့18နှစ်ကြာအဲသူတို့တော့ရဲစေးပြီးမှပြန်ဖြစ်ကြတာရှိတာပဲ။တော့ကျန်တဲ့ဒီဟို UWSA တို့ NDAA မိုင်းလာအဖွဲ့တို့လိုမျိုးအဲ့လိုမျိုးဖွဲ့စည်းတွေကြားပြန်တော့လေသူတို့က PIO ဖွဲ့စည်းလို့ဒီစာရွက်ပေါ်မှာသဘောတူညီချက်နဲ့စနစ်တကျလုပ်ထားတာတော့မဟုတ်ဘူး Gentleman Agreement ဆန်တဲ့ပုံစံမျိုးနဲ့ရှိတယ်။အဲ့ဒီပြစ်ခရဲစေးကြားပြန်တော့လေပဲဒီတဲ့ချိန်ကြီးသူကနော်ပြင်းပြင်းနေတဲ့သဘောမှာတော့တွေ့ရတယ်ဒါတွေကဘာလဲဆိုတဲ့အခါကျတော့တမတော်ရဲ့သဘောထားကဘာလဲဆိုတဲ့အခါကျတော့ဟိုစံအမျိုးမျိုးနဲ့ရှင်းသုံးတာပေါ့ဗျာ။တိုင်းရင်းသားတွေကိုတနည်းအားဖြင့်ပြောမယ်ဆိုရင်တိုင်းရင်းသားတွေဘက်ကကျွန်တော်တို့ဘက်ကအမြဲတမ်းရှုမြင်တာကတော့ divine and rule ပေါ့နော်။ခွဲခြားအုပ်ချုပ်တွေ၊သွေးခွေးအုပ်ချုပ်တွေဆိုတဲ့အဓိပ္ပာယ်ပေါ့။အဲ့ဒီဥစ္စာကိုထိမှက်ပြနေတယ်။ NCA စာချုပ်လုပ်ခဲ့တဲ့ပါဝင်ခဲ့တဲ့အဖွဲ့အစည်းတွေကိုတော့သူကပါဝင်လက်မဲ့ရေးထိုးခွင့်မပေးဘူး။လက်မဲ့ရေးထိုးမယ်ဆိုရင်လည်းပဲ condition တွေနဲ့တက်ဖွဲ့မရှိကြောင်းဝန်ခံရမယ်။ဟုတ်လား။လည်းငါလည်းကိုသွင်းရမယ်စသဖြင့်ပေါ့အဲ့လိုမျိုးတွေစံမျိုးမျိုးထားပြီးတော့မှပေါ့လေ double standard triple standard multiple standard လို့ပြောလို့ရတာပေါ့ဗျာနော်စီစာချုပ်ကတော့စာချုပ်တစ်ခုတည်းပဲနော်လက်မဲ့ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်ဒေါ်လာအဖွဲ့စီ EAO တွေကတော့စံတစ်ခုတည်းပုံမှာရက်တည်ပြီးမှသူတို့ကလက်မဲ့ရေးထိုးတယ်သို့ပေမဲ့တက်မတော်ဘက်က NCA စာချုပ်ကိုစံအမျိုးမျိုးနဲ့သူကျင့်သုံးတယ်တချို့ပြည်ပြောရရင်တော့ဒီနေ့နော်အငြိမ့်ကျင်းဖြစ်စဉ်ပုံမှာအဓိကကြတဲ့အခြေခံထားတဲ့ NCA စာချုပ်ကြီးဟာတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးအဖွဲ့အစည်းတွေအတွက်ကြတော့ဒါတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုတွားဖို့အတွက်နိုင်ငံရေးအဖြေရှာဖို့အတွက်နိုင်ငံရေးအခြေခံအကောင့်တစ်ခုပေါ့ဗျာဒါပေမဲ့တက်မတော်အတွက်ကြတော့ဒါသူရဲ့စည်ရင်ရည်မဲ့ချက်ကိုပြည်မီအောင်လုပ်ဖို့အတွက်စည်ရင်လက်နက်သဘွယ်သူကအတုံးချတယ်ဒီနေ့ NLD တိုးရခဲ့လည်းပဲဘာမှလုပ်လို့မရတာဖြစ်တယ
်ရခိုင်ပြည်နယ်အခြေအနေပတ်သက်ပြီးတော့ကျွန်တော်မေးချင်တာတစ်ခုတစ်ခုကြံပါသေးတယ်ပထမတစ်ခုကအဲ့ဒီတမတော်ကအပြစ်ရစဲကြီးကြီးညာတော့ရခိုင်ပြည်ခူရဲကိုကွက်ပြီးခြံထားခဲ့တယ်အာစာတွေဘာတွေစီလို့ဆူပြီးပြောခဲ့တယ်ဆိုအဲ့ဒီဟာကိုဘယ်လိုသုံးသပ်လို့ပါလဲအခုပြန်ကြည့်ရင်အဲ့ဒီဟာသူတို့ဘာကြောင့်အဲ့ဒီဒေတာကိုကွက်ပြီးခြံခဲ့တာအဓိကအကြောင်းဘာလို့ထင်ပါလဲတမတော်ကလူတာ
အဲဒါကတော့သူ့ရဲ့စီးရဲလိုအပ်ချက်အရာသူမကြင်ညာတာလည်းဖြစ်ခြင်းဖြစ်မယ် အားချပေါ်လာလို့ဆိုတာကတော့အကြောင်းပြချက်ပဲရှိတယ်လို့ကျွန်တော်နေနေမြင်ပါတယ်အဓိကအေးအေးကိုညှိုးပြီးတော့ဆိုတာအေးအေးကိုအပြတ်ချေမှုန်းခြင်းလို့အဲ့လိုခြံထားခဲ့တဲ့သဘောပေါ့ဒီရေဘက်ကကြီးမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ရန်ဘက်ကိုသူကအမြင့်ပြုတ်ချေမှုန်းဖို့အတွက်သူကနီးလာမျိုးစုံကိုသုံးပါပဲဖြစ်ပါတယ်ဆိုတော့ကျန်တဲ့တိုင်းဒါလည်းငါ့ရဲ့အရေးကြတော့အဲ့လိုသဘောမျိုးထ ဒါမဲ့ဒီရခိုင်ပြည်ဘက်ကမရက်သေးဘူးဆိုတာကတော့အဲ့ဒီမတိုင်ခင်ကလေးကနေသူကရခိုင်ပြည်ဘက်မှာနေပြီးတော့မှနိုင်ငံရေးအရာရောသူကနှိတ်ကိုထားတာဖြစ်တယ်လို့ကျွန်တော်ကမြင်တယ်တိုက်ပွဲမဖြစ်ခင်ကလေးကနေ ULAA နဲ့အပြင်းပြင်းထန်ထန်တိုက်ပွဲမဖြစ်ဘူး ULAA လည်းလှုပ်ရှားမှုလည်းအဲ့လောက်ကြီးကြီးမားမားမရှိဘူးအဲ့ဒီကာလမျိုးမှာတော့သူတို့ကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုကျင်းပခွင့်မပြုဘူးဆိုတဲ့ခါကျတော့ဒါကတော့ကျွန်တော်တို့ရခိုင်ဘက်ကိုနိုင်ငံရေးအရနှိတ်ကိုချင်းတစ်မျိုးပဲလို့ကျွန်တော်ကမြင်တယ်အခုကစီးရီလှုပ်ရှားမှုပေါ်လာတဲ့ခါကျတော့စီးရီကနှိတ်ကိုတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ
ဟုတ်ကဲ့ဆိုစီးအလားလာဟုနည်းသုံးသပ်ပေးပါအခုခါမှာရွေးကောက်ပွဲလည်းနီးလာတယ်ဒါတက်မတော့အကြီးကဲဘုံကြုံမှုကြီးမင်းအောင်နိုင်ငံကလည်းခရီးရန်ဘူးစင်ဖွဲ့စည်းခေါင်းဆောင်နဲ့တွေ့ပြီးတော့တွေ့တယ်ဒီငင်းညာရေးစကားတွေပြောတယ်ကုညီထောက်ပံ့ပေးမယ်ခကြတဲ့သူကကန့်လန့်တာတွေရှိတယ်ဒါတိုးတက်တဲ့လက္ခဏာလို့တွင်သုံးသပ်ကြပါတယ် energy အစွဲကလည်းထုံနေကောင်တိုင်းသာငင်းညာရေးအတွက်ဘယ်လိုလုပ်မယ်ဘာညာလုပ်လာကြတယ်ဆိုတာဒါတွေကိုလွှမ်းခြုံပြီးစဉ်းစားရင်ရှေ့လာလာဘယ်လောက်ထိအချိန်နဲ့ကောင်းလာနိုင်ပါလဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီ2020ရေကောင်းပွဲမတိုင်ခင်အတွင်းမှာတော့အခုကျွန်တော်မြင်နေရတာလွတ်တော်အတွင်းမှာဖွဲ့စည်းပြီးဥပဒေပြောင်းလဲဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့မှတပ်မတော်နဲ့ NLD အစိုးရကြားမှာအနည်းငယ်ပို့တိုင်မှုလက္ခဏာတွေကျွန်တော်တွေ့နေရတယ်။ရှေ့မှာဘယ်လောက်ဒီပို့တိုင်မှုဟာဘယ်လောက်ပြင်းထန်လာမလဲ။မီးစားမီးပွားတွေနဲ့ထွက်လာမလားပေါ့နော်။ဒါတစ်ခုရှိတယ်။နောက်တစ်ခုကကြားတဲ့ခါကျတော့ဒီမျိုးပါသာသာသနာဆိုပြီးတော့မှတစိကပ်ပြီးတော့မှနော်။လက်မောထွက်ပြီးတော့မှလှုပ်ရှားကြတာတွေကိုကျွန်တော်တွေ့ရတယ်။အဲ့တော့ဒါတွေကတပ်မတော်ကနေပြီးတော့မှနိုင်ငံရေးဆန္ဒဘယ်လောက်ရှိလဲဆိုတဲ့ပုံအောင်မူတည်တယ်။ဒီမိုကရေစီပြင်ပြောင်းလဲတဲ့အင်အားစုတွေနဲ့ဖက်ဒရယ်ဘက်ကိုသွားနေတဲ့ဖက်ဒရယ်အင်အားစုတွေဘယ်လောက်တိုက်တာတွေညားစေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။ညားမစေးနိုင်ရင်တော့ဒီမျိုးပေါ်နိုင်ငံရေးအခင်းကျင်းကလည်းပဲကျွန်တော်တို့ကပြည်ညင်မှုမရှိဘူး။ဒီကိန်းထဲမှာငင်းချင်းရေးဖြစ်စဉ်အရနော်ပံဝင်သူတွေအားလုံးကိုပံဝင်ခွင့်မပေးဘဲနဲ့ပိတ်ပင်ပြီးတော့မှလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုလည်းပဲညားစေးနိုင်ဘူးဆိုလို့ရှိရင်တော့2020အခင်းကျင်းကတော့အလားအလာကောင်းပဲပုံစံနဲ့မတွေ့ရဘူးသူမြင်မိပါတယ်။
ကျဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုကြတာပရိနေမနဲ့မှနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်ချင်းပြည်နယ်ဘလောမြို့နယ်ဘက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့ပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်ဒီတိုက်ပွဲတွေရော့သွားနိုင်ကြအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလားအဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါတယ်။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြင်ပါတယ်။စသဖြင့်အဖြစ်အခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။VOA ဖုန်းနံပါတ်က1239238994 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေညတရက်လေးလိုင်းမှာပါဝင်လှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးလူမှုနဲ့ကျန်းမာရေးအစီအစဉ်နားဆင်ရပါမယ်။မြန်မာမျိုးသမီးတွေအနေနဲ့သတိထားဖို့လိုအပ်တဲ့သဲအိမ်ကောင်းကင်ဆာယောဂအကြောင်းနဲ့သဲအိမ်ကောင်းကင်ဆာဟာခရုတစိုက်နဲ့နေရမယ်ဆိုရင်ဒီယောဂအကြောင်းကြုံရမယ်ဘေးအန္တရာယ်တွေကိုရှောင်ရှားလို့ရနိုင်တဲ့အကြောင်းဒေါက်တာတန်ဆောကတင်ဆက်ထားပါရစေ
။ကျွတင်ကာကွယ်ကုသလို့ရနေရတာနဲ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေမှာသဲအိမ်ကောင်းကင်ဆာယောဂဟာအတိအပြောက်အများဆုံးကင်ဆာယောဂတစ်ခုအဖြစ်ရှိနေသေးတယ်လို့သိရပါတယ်။ပုံမှန်ကျန်းမာရေးစစ်ဆေးမှုမှာ VIA လို့ခေါ်တဲ့နီလန်းနဲ့တင်ကောင်းကိုအလွယ်တကူဆန်းသက်စစ်ဆေးပြီးတင်ကောင်းကင်ဆာယောဂဖြစ်နိုင်တဲ့လက္ခဏာတွေ့ပြီးဆိုရင်ချက်ချင်းလွယ်လွယ်ကူကူကုသမှုပြုလုပ်နိုင်တာကြောင့်အမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာယောဂကိုကြောက်ရွံ့မနေပဲစောစောတိအောင်ကြိုးစားဖို့လိုတယ်လို့ချီအောင်နေစီကင်ဆာဖောင်ဒေးရှင်းမှနိုင်ငံဖြစ်သူတမတော်ကြီးပေါမောက်ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ
်။တင်ကောင်းကင်ဆာကကြောက်ရွံ့စရာမလိုပါဘူးနော်။ဒါဆိုတော့ဒါက ကင်းဆာတဲ့မှာကာကွယ်လို့အရဆုံးယောဂဖြစ်ပါတယ်ကာကွယ်လို့အရဆုံးယောဂဖြစ်ရတဲ့နော်အသေးပြောက်အများဆုံးဖြစ်နေတာတော့အင်မတန်စိတ်မကောင်းစရာပေါ့နော်အဲကာကွယ်လို့ရတယ်ဆိုတာပါလဲဆိုတော့စစ်ဆေးတဲ့ခါမှာလဲတိတ်ခက်ခက်ခဲခဲအသားစားယူတာတွေပါတယ်မဟုတ်ဘူးနော်ဒီအိုကြီးတွေနဲ့စစ်ဆေးပြီးတော့အခုကျွန်တော်တို့အဖွဲ့ဆိုလဲနေဒီမှာဆင်းပြီးတော့လိုက်စစ်ဆေးကြည့်ပါတယ်စစ်ဆေ ကြည့်လိုက်တာနဲ့တယ်နော်ဖြစ်နိုင်ကြီးသိရတယ်ပေါ့သိတဲ့အခါကျရင်ချက်ချင်း cryotherapy ဆိုတာချက်ချင်းပေးလိုက်လို့ရှင်ဒါကထောက်ထားပြည့်စုံနေရှိတယ်ကုသတီဖြစ်ပါတယ်နော်ကြွကြွတင်းတင်းကုသလိုက်တဲ့အခါကျတော့မဖြစ်တော့ဘူးပေါ့နော်
တိမ်ကောင်းကင်ဆာယောဂါဟာမြန်မာအမျိုးသမီးတွေမှာအသေးပြောက်များတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်နေပေမဲ့ဆော့ဆော့တိအောင်လွယ်လွယ်ကူကူစမ်းသပ်စစ်ဆေးဖော်ထုတ်နိုင်တဲ့ယောဂါတစ်ခုဖြစ်တာကြောင့်အမျိုးသမီးတဦးချင်းစီအနေနဲ့တိမ်ကောင်းကင်ဆာယောဂါအကြောင်းကိုသိရှိပြီးသတိပြုစစ်ဆေးထားဖို့ပဲလိုအပ်နေတာပါမြန်မာနိုင်ငံထဲမှာရှိတဲ့အမျိုးသမီးတွေအတွက်တိမ်ကောင်းကင်ဆာယောဂါအကြောင်းအသိပညာပေးတာနဲ့တိမ်ကောင်းကင်ဆာစစ်ဆေးဖော်ထုတ်ကုသမှုပေးတာတွေကိုကြိုးစားဆောင်ရွက်လျက်ရှိတယ်လို့ချီအောင်နေစီကင်ဆာဖောင်ဒေးရှင်းမှတာဖာမီရဲ့အထူးကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ရင်စောကအခုလိုပြောပါတယ်
အဲ့တော့ကင်ဆာတော့ဟိုကျမတို့ကတော့ပုံမှန်တော့ယောဂလက္ခဏာမပြတဲ့လူတွေကိုစစ်ဆေးတာကြိုတင်ကောက်ွယ်တာပါအဲ့ဒီဥစ္စာတော့ကျမတို့ screening လုပ်ခေါ်ပါတယ်ယောဂလက္ခဏာပြပြီးတကယ်စစ်ဆေးပြီးအဲ့ကင်ဆာဟုတ်မဟုတ်သိကျင်လို့ရှိရင်တော့ကျမတို့အသားစားကိုယူမှဖြစ်ပါတယ်ကျမတို့တိမ်ငေါ့ချွဲမေးရီကိုယူပြီးတော့လွယ်လွယ်ကူကူနဲ့ကျမတို့ယူလို့ရတယ်နောက်ပြီးတော့ကျမတို့ဓာတ်ခွဲကန်ကိုပို့ပါမယ်ကျမတို့ပြည်သူလူထုထဲမှာလုပ်နေတဲ့နီးလန်းကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေထုတ်ပြန်ထားတယ် guideline အတိုင်းပြုလုပ်တာပါအဲ့ဒါတော့ကျမတို့တိမ်ကောင်းကိုဆက်လက်ကိုင်းနဲ့တို့ပြီးတော့ကျမတို့စမ်းသပ်စစ်ဆေးပါတယ်ဖြစ်ပွားနိုင်ခြေရှိတဲ့လက္ခဏာတွေကိုတွေ့လို့ရှိရင်ကျမတို့အဲ့ဒီနေရာမှာတွင်ပဲချက်ချင်းကုသပေးတာဖြစ်ပါတယ်အဲ့ဒါတော့လူအမြောက်အမြောက်တင်းနေရတယ်မှာပေါ့နော် on the site ပေါ့ကျမတို့ရှာလဲရှာဖွေပေးမယ်ဆေးလဲကုပေးမယ်ဆိုတော့နီလန်ဖြစ်တဲ့အတွက်ကိုကျမတို့တောရွာတွေသွားလို့ရှင်တော့အင်မတန်အသုံးဝင်ပါတယ်အဲ့မျိုးကြီးပြရကြီးနဲ့သားဖွန်ပြီးရအထူးကုဆရာဝန်တွေရှိတဲ့နေရာပစ္စည်းလည်းရှိတယ် facility လည်းရှိတယ်ကုသပေးမဲ့လူလည်းရှိတယ်ဆိုရင်တော့ကျမတို့တခြားနီးလန့်တွေလည်းသုံးလို့ရပါတယ်
တိမ်ကောင်းကင်ဆာယောဂါဟာအမျိုးသမီးတွေမှာအသက်သေဆုံးမှုအများဆုံးကင်ဆာယောဂါဖြစ်နေပေမဲ့သတိပြုကာကွယ်တဲ့နေရာမှာတော့အားနည်းနေကြသေးတာကိုတွေ့ရပါတယ်နှစ်စဉ်နှစ်တိုင်းဇန်နဝါရီလကိုတိမ်ကောင်းကင်ဆာယောဂါကူးပြုရမယ့်လအဖြစ်သတ်မှတ်ပြီးမြန်မာအမျိုးသမီးတွေပို့ပြီးသတိပြုလောက်အောင်ကြိုးစားဆောင်ရွက်လျက်ရှိတယ်လို့ရှီအောင်နေစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒါကြောင့်မလို့ဒီနေ့မှာစိမ့်ပြရအောင်တိမ်ကောင်းကင်ဆာဒီဟိုအင်ကြီးလေးတွေဝစ်စင်ထားပြီးတော့ကူးပြုဖို့ဆောင်ရွက်ပေးတာဖြစ်ပါတယ်နောက်တစ်ချက်ကအခုဆရာတို့အခုရောက်ရှိနေတဲ့ January လဟာလည်းပဲတိမ်ကောင်းကင်ဆာဂယူပြူလဖြစ်ပါတယ်အဲ့တော့တိမ်ကောင်းကင်ဆာဂယူပြူလကိုတော့ဒီအများပြည်သူလူထုအနေနဲ့ဒီရင်သားကင်ဆာဂယူပြူလလောက်เนาะဒီပန်းရောင် ribbon လေးလောက်သိရှိမှုမရှိသေးဘူးနည်းပါးနေသေးတယ်ပမာပြည်မှာလည်းတိမ်ကောင်းကင်ဆာကမျိုးသမီးထဲမှာဖြစ်များဆုံးဆိုတဲ့သတင်းအချက်လက်တွေလည်းတွေ့ရှိရတဲ့အတွက်ကြောင့်ဒီနေ့မှာမျိုးသမီးလူတွေမှာဖြစ်များဆုံးကင်ဆာဖြစ်တဲ့တိမ်ကောင်းကင်ဆာနဲ့ပတ်သက်ပြီးကာကွယ်ရေးနည်းလမ်းတွေစောစီးစွာတရှိနည်းလမ်းတွေကိုလူများပြည်သူလူထုသိရှိအောင်ကျွန်တော်တို့ဒီနေ့အလုပ်ရုံဆွေးနွေးလေးပဲလေးဆောင်ရွက်တာဖြစ်ပါတယ်
တိမ်ကောင်းကင်ဆာယောဂါဟာကြိုတင်ကာကွယ်လို့ရတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်ပါတယ်တိမ်ကောင်းကင်ဆာယောဂါကိုကူးပြုပြီးမိမိကိုယ်ကိုကူးဆိုက်ကြဖို့လိုတယ်လို့တမတော်ကြီးပမောက္ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ်
တိမ်ကောင်းကင်ဆာဆိုကျွန်မတို့အမျိုးသမီးတွေနဲ့ပူဆိုင်တာပေါ့နော်အဲ့တော့ဒီကျွန်မတို့ရဲ့ logo ပေါ့ခြောက်ပုတ်အနေနဲ့တိမ်ကောင်းကင်ဆာကူးပြုပါမိမိကိုယ်ကိုကူးဆိုက်ပါကြိုတင်ကာကွယ်ပါနော်စောစောစီစီစမ်းသပ်ခံယူပါလို့ပဲပြောကြားချက်ပါတယ်
မြန်မာအမျိုးသမီးတွေအနေနဲ့တိမ်ကောင်းကင်ဆာယောဂါကိုခရီးပြုပြီးမိမိကိုယ်ကိုခရီးဆိုင်ရင်တိမ်ကောင်းကင်ဆာယောဂါကြောင့်ချို့တရမဲ့ဘေးအန္တရာယ်တွေကိုရှောင်ရှားလို့ရတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်ထုတ်လွှင့်ပေးနေတဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုကြာသပတင်းနေ့မနေ့ခင်းမှလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအကစားသတင်းတွေကိုတော့ကိုရန်နိုင်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင
်ညီမဘောလုံးကူမျိုးတိုးတဲ့အတွက်ရည်ရွယ်ပြီးတော့ J League Football Clinic အစီအစဉ်ကိုရန်ကုန်မြို့ကမြို့သားဘောလုံး Academy မှာဖေဖော်ဝါရီ10ရက်နေ့ကစတင်လိုက်ပါတယ်။ဒီအစီအစဉ်ကိုတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ် J League နဲ့ Asia Center တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အသက်12နှစ်အောက်လူငယ်ဘောလုံးသမား80ကိုဘောလုံးအခြေခံနဲ့တင်ကြားပေးသွားမှာဖြစ်ပါတယ်။ဒ ီစီဇန်လှုပ်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ရဲ့အထွေထွေအတွင်းမူဥက္ကူသိန်းကိုမေးကြည့်တဲ့အခါမှာသူကအခုလိုပြောပါတယ်
ဒီကတော့ဒီလိုတဲ့ဒီ football clinic ကတော့ကျွန်တော်တို့ဒီဂျပန်နိုင်ငံဂျီလီယာနဲ့ပြီးတော့ဒီနေ့စနေတိုင်းကျွန်တော်တို့ဘောလုံးအဖွဲ့ချုပ်နဲ့ဒီ football clinic ကိုဂျီလီရဲ့ club အပင်တင်းဖြစ်တဲ့ Ebirer ကိုအဲ့ဒီ club ကဆိုစင်မွာ beach ခံထားတယ်စင်မွာလည်းဒီအဲ့ဘောလုံးအပင်တင်းရှိတယ်အဲ့စင်မွာရှိတဲ့ဘောလုံးအပင်တင်းကဒီဂျီလီနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်မျိုးနိုင်ငံဘောလုံးအဖွဲ့ချုပ်နဲ့လာရောက်ပြီးတော့ဒီနေ့စနေတိုင်းကျွန်တော်ဒီ football clinic ကိုဂျီလီဂျီနဲ့လို့တာမဟုတ်ဘူးသုံးလို့ရှိပါတယ်ဒီလိုလုပ်နေတာပေါ့နော်အတွက်ရှိနေတာကြည့်ရတော့ကျွန်တော်တို့ football clinic ကိုပြည်စင်နေအတူလာပြီးတော့လာရောက်ပြီးတော့ကျွန်တော်တို့ရောင်းမှရှိတဲ့ဒီ clinic clinic ကိုအဓိကကြီးဘောလုံးပညာဖြန့်ဝေတာပါသူတို့ဂျပန်ဒီဘောလုံးပညာနည်းပြတွေကိုအကုန်လုံးသူလာရောက်ပြီးတော့ဒီဘောလုံးပညာနဲ့ပတ်သက်ပြီးတော့ဂျပန်နည်းစနစ်ပေါ့နော်ဘောလုံးနည်းစနစ်တွေပတ်သက်ပြီးတော့ဖြန့်ဝေပြီးတော့ဒါကိုလည်းကျွန်တော်တို့ကဒီမီဒီယာလောက်တာမဟုတ်ပါဘူးသူတို့ပြည်စင်နေတိုင်းသူတို့နောက်နေပါတယ်သူတို့ဟိုဟာဖြစ်ပြီးတော့လောက်သွားပါပါဟုတ်ဖြစ်သွားပါတယ်ဒီကတော့ဒီလိုတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့ရှင်းပါတယ်ကျွန်တော်တို့ဒီဒီတင်ကျွန်တော်ရဲ့ဘောလုံးပွဲကဒီကစားချင်းကလပ်ခုဖြစ်တဲ့ကျွန်တော်အဲဒီက club နဲ့ပါဆိုတော့ပူအောင်ပြီးတော့ဒီကတီအိုဟို football clinic ကိုလုပ်ချင်းချက်ပါတယ
်အဆိုရင်အခုလောက်တာ3နှစ်ရှိပေါ့
ဟုတ်ပါတယ်နော်အခုက
ဟုတ်ကဲ့ပါအဲ့တော့သူတို့ဘက်ကဒီမှာလာပြီးတော့မြန်မာလူငယ်တွေကိုဘောလုံးသင်တဲ့နေရာမှာရောမြန်မာလူငယ်တွေနဲ့ပတ်သက်ပြီးတော့ရောဘယ်လိုများသူတို့မှတ်ချက်ပေးတာရှိပါလဲ
သူတို့ဒီရုပ်တဲ့ဟာကတော့ဒီနေ့ဆိုရင်ကျွန်တော်တို့ဒီကျွန်တော်ရှိရင်းဖြစ်ရမှာရှိတဲ့ကလေးတွေအကြီးအကဲနေလို့တမနေ့မှာဆိုရင်ကျွန်တော်တို့ဂျပန်သူတို့ society ပေါ့ Japanese society ကကလေးတွေနဲ့ပြီးတော့ဒီကစားကိုကလေးတွေနဲ့သူတို့ဂျပန်ရဲ့ foundation ရနေဒီကလေးတွေနဲ့သူတို့တမနေ့မှာကိုကျွန်တော်တို့ဒီတောင်အဲ့ဒီကအကြိမ်လေးကြီးစကမ်းပါပဲဒီနေ့ချင်းမှုတွေနေအောင်ဆက်မှန်ဒီလိုဒီနေ့ဒီရက်ထပ်လို့ပါတမနေ့မှာဒီရက်ထပ်လို့ပါအဓိကတော့ကျွန်တော်တို့ဒီကိုဒီမြန်မာပြည်ပေါ်မှာလာပြီးတော့ဒီလိုကြားရောက်တဲ့အဓိကရည်ရွယ်ချက်ကတော့သူရဲ့ဒီ brand ပေါ့နော်သူရဲ့ brand ကိုကျွန်တော်တို့ check ပို့ပြီးတော့ကျွန်တော်တို့ဒီဟိုဖြစ်ရှင်နေဒီဂျပန်ညီမလေးပါတယ်နောက်တစ်ခုကကျွန်တော်တို့ဒီ single club နဲ့ကျွန်တော်တို့နေရာလေဒီကစားခဲ့တယ်နေ့စဉ်ချိန်တိုင်းကျွန်တော်တို့ပြီးခဲ့တဲ့နေ့မှာကျွန်တော်တို့ဒီ single club နဲ့ကျွန်တော်ကစားခဲ့တယ်နေ့ပြီးရင်ပြင်းနေစီးကနေအဲ့လိုမျိုးကျွန်တော်ကစားခဲ့တယ်ဒီချိန်မှာတော့ကျွန်တော်တို့ကစားခဲ့ပြီဆိုတော့ကျွန်တော်တို့အဲ့ဒီဂျပန်လေးကဟို relationship ကအရင်မကိုရက်ကောင်းနေတာပေါ့နော်သူတို့ဒီ relationship ကိုလည်းဒီကပုံစံဆိုတော့ကောင်းနေတဲ့ဆန္ဒလေးရှိတယ်။ဒါကြောင့်မို့ကျွန်တော်ပြည်စင်နေတိုင်းကိုဒီ club က CEO တွေပြည်ကြီးတွေခေါ်လာပြီးပြည်စင်နေပြည်စင်နေတိုင်းကျွန်တော်တို့ဒီ football clinic လေးတွေပြင်လုပ်တယ်ပေါ့နော်။အဓိကတော့ကျွန်တော်လုပ်တဲ့အဲ့တော့ကျွန်တော်အခုမီးတဲ့အထဲမှာအမီးတဲ့အထဲမှာတော့ကျွန်တော်တို့ဒီမြန်မာပြည်မှာရှိတဲ့ကလေးတွေကိုသူတို့ကတော့မှတ်ချက်ပြီးတာတော့ဒီက talent ကြီးရဲ့ကျွန်တော်သူတို့ဂျပန်ကကလေးတွေနဲ့ဒီကျွန်တော်မြန်မာကလေးတွေရဲ့ site တွေပုံနဲ့အရင်ကကျွန်တော် different ဖြစ်ခုနော်ညာရှိတဲ့ကလေးတွေကအရင် talent ဖြစ်တယ်ဒါကြောင့်မို့သူတို့ကဒီမြန်မာကြီးနဲ့ပတ်သက်ပြီးသူတို့မှလည်းဒီအဲမှသူတို့ကမြန်မာကြီးနဲ့ပတ်သက်ပြီးတော့ဒီဥကြုံတင်ဆိုရဲကဘောလုံးပြန်မွားရေးတူကအတိအကျပေါင်းလာလို့ထားတယ်သူတို့ဒီကျေးဇူးတရားတဲ့သူရှိတာဆိုတော့ကျွန်တော်ဘောလုံးနဲ့ပတ်သက်ပြီးတော့ဒါပဲလို့သူတို့အများနဲ့ကျွန်တော်တို့အလူးစားလေးဖြစ်ပြီးအလူးသမီးဖြစ်နေအများနဲ့သူတို့ဒီဘောလုံးကအများနဲ့ကျွန်တော်တို့ပေါ်မှာပြည်ပြီးတဲ့အခါအချိန်မှာလည်းဟိုလုံးခဲ့တဲ့ကျွန်တော်တို့၁၄နာရီတည်းအောင်ရှိထားခဲ့တာဆိုတော့တောင်းမှုသူ့အနေနဲ့ဒီဘန်ဒါကနေပြီးတော့ဒီကျွန်တော်မြန်မာဘောလုံးကိုတောင်းတနေရနေပြီးတော့တိတက်ပုံပြီးတော့ဒီအာဆီယံလေးကနေအာရှလေးတွေဖြစ်အောင်သူတို့တွေနဲ့အများကျွန်တော်တို့ဘာပဲလို့လို့အကြီးအကဲလို့ဘောလုံးတရားခံနေတာနေပြီးတော့သူတို့တွေနဲ့အများပြီးတော့ဆောင်ရပြည့်တယ်ဆိုတာပြောလို့ပါ
ဒီလူငယ်80လောက်ဒီမှာပါဝင်တယ်လို့သိရပါတယ်အဲ့လူငယ်လေးတွေကိုဘယ်လိုရွေးရလဲအဖွဲ့ချုပ်ကရွေးရလားသူတို့ကဒီမှာဟိုဟာလှုပ်ပါခြင်းနဲ့ဆိုပြီးတော့စည်းရင်းလာပေးကြတာလားဘယ်လိုဟာလှုပ်တာလဲခင်ဗျ
အဓိကတော့ကျွန်တော်တို့ဒီကျောင်းနေပေါ့အဓိကကျွန်တော်တို့ဒီဘောလုံးအဖွဲ့ချုပ်တဲ့မှာအမှုတော်အူကျွန်တော်ပါရှိပါတယ်အမှုတော်တူရနေလေကျွန်တော်ဒီကကရန်ကုန်တိုင်းမှာရှိတဲ့ဒီရှိတိုင်းခင်ကိုအဲ့မှာပြီးအကုန်ကျွန်တော်တို့ select လုပ်ပြီးတော့အဲ့ဒီမှာဘောလုံးစိတ်ဝင်စားတဲ့ကလေးတွေကိုဒီပညာရေးညီခဏပဲရွေးချယ်ပြီးတော့ Microsoft ကိုကျွန်တော်တို့ဟိုကြည့်လို့ချင်းဖြစ်ပါတယ
်ဒီနေ့ကတော့ရန်ကုန်မှာပဲလုပ်မယ်ပေါ့တခြားမှာလုပ်ဖို့အစီအစဉ်မရှိဘူးပေါ့
ဟုတ်ကဲ့အဲတခြားမှာဒီနေ့ဆွဲမှာတော့ကျွန်တော်တို့မရှိသေးဘူးပေါ့နော်လာမယ့်နေ့တွေမှာတော့ဒီဒီရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးတို့ကလုပ်ဖို့တော့ကျွန်တော်တို့ရောဟိုအစီအစဉ်ပြောတော့ပြည့်စုံထားပါတယ်ဒါကြောင့်လည်းရန်ကုန်နေ့တွေတော့ဖြစ်နေတယ်ကျွန်တော်တို့နေ့ရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးမပွေးရတော့ဘူးပေါ့နော်ဒါဒီ southern မြန်မာ southern ကိုရှိရကျွန်တော်တို့ဒါမော်လမြန်လို့အမှလုပ်ဖြစ်တယ်ဒီလိုလည်းဝယ်ပြီးပါတယ်စိတ်ဝင်စားပါဒီလိုလုပ်တာမျိုးကျွန်တော်အချမ်းကြီးကျွန်တော်တို့လူရှိရဝင်နေတဲ့တောင်းချင်ပို့ရခိုင်ကျွန်တော်ပြောထားပြီးဖြစ်ပါတယ်ဟုတ်
ဒီ season မှာရောတခြားဒီ J League ဒီဟာဘက်ကဘလို့အကူအညီတွေထပ်ပြီးတော့ပေးတာလည်းရှိလေခင်ဗျ။
ပြီးခဲ့တဲ့၄ ngày လောက်ကတော့ဥက္ကရာဂျပန်ကိုတွားပြီးတော့ဒီဟာဖြစ်ပါတယ်။တော်တော်မလို့ဒီဥက္ကရာကိုလည်းတွားရောက်ပြီးတော့ဆွေးနွေးခဲ့ပါတယ်။အဲ့ဒါလည်းကျွန်တော်တို့ site မှာလည်းဒီဝင်တင်ထားပါတယ်။ဒီကတော့ကျွန်တော်တို့ဒီဂျပန်နဲ့မြန်မာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကဒီဘောလုံး
နိုင်ငံကြီးကပို့ပြီးတော့ကျွန်တော်တို့ဟိုပို့တဲ့ပို့တဲ့အကြီးကထားပြီးတော့ပြေးနေတယ်ကျွန်တော်ဥပဒေထားတယ်ပေါ့နောက်တစ်ခုကကျွန်တော်တို့လက်လက်နေရကျွန်တော်တို့ဂျပန်အမျိုးသမီးမီဒီယာတို့ပေါ့နော်အဲ့ဒါကိုလည်းအဥစ္စာအနေနဲ့ပို့နေတယ်ပြည်ဂျပန်မီဒီယာခံထားဖို့ပေါ့နော်အဲ့ဒါကိုလည်းကျွန်တော်ဘုန်းကြီးဥစ္စာကိုအခုဒီတောင်းခဲ့ဆိုတော့ကျွန်တော် website နဲ့ပြန်ပို့ပြထားပါတယ်ဒီကတော့ကျွန်တော်တို့ဒါဟိုဒီကံပေါ်လုံးကကျွန်တော်တို့နဲ့အအနေနဲ့ကျွန်တော်ပေါင်းမလို့ relationship လေးရှိနေတယ်ဒီလိုတို့နေရတော့အကြီးကကျွန်တော်ရဲ့ဒီ list နဲ့ပိုင်းနေရတယ်။နောက်ကကျွန်တော်တို့ဒီမျိုးသားတစ်ခုရတယ်ပေါ့မျိုးသမီးအပြင်နေရကျွန်တော်တို့ဒါလေးစင်နဲ့ခြေဆမ်းမှုကြီးကစားဖို့ကြီးနောက်တစ်ခုကျွန်တော်တို့ဒီနာမည်ဟိုအဝါထဲမှာ CY လာဇန်လောင်နာကုန်းတော့မှာကျွန်တော်တို့ကစားဖို့ရှိပါတယ်။တကူးနေအောင်ကျွန်တော်တို့16နှစ်ရောက်16ရောက်16နှစ်ရောက်ကျွန်တော်တို့ပတ်ပြီးတော့ဂျပန်ဂျင်းနေစင်မတော်တော့ပြန်ဖို့ရှိပါတယ်။အဲ့ဒါဒီနေ့ကျွန်တော်တို့နေကျွန်တော်တို့ကလည်းဖိချားတာရှိတယ်။ဒါတော့အာဆီယံနိုင်ငံ17နိုင်ငံကိုဖိထားတယ်။ကျွန်တော်မြန်မာလည်းကျွန်တော်တို့က project လေးရှိနေတာဖြစ်သွားတယ်။တစ်ချိန်တိုင်းဒီကံပွဲကိုကျွန်တော်အများကြီးကြောက်ရွံ့ကြံနေကြပါဂျပန်အများကြီးဖိပြီးတော့အဓိကတော့ကျွန်တော်တို့လူငယ် competition တွေကျွန်တော်တို့ဒီဖိခေါ်တဲ့ကံပွဲကိုကျွန်တော်တို့ကစားဖို့ညာရှိတယ်။နောက်တစ်ခုကကျွန်တော်တို့ဒီခြေဆမ်းပွဲတွေနောက်တစ်ခုကကျွန်တော်တို့ဒီ joint training တွေပေါ့နော်ကျွန်တော်တို့လည်း basic အပြင်မျိုးအစီအစဉ်တွေစဉ်းပင်လို့မျိုးသမီးတင်တဲ့ချောင်းနေအောင်စပုံးမျိုးမျိုးအကြမ်းချွေနေပုံပြခေလို့ပြီးသွားဖို့ရပါရစားအကုန်လုံးကထားပြီးကျွန်တော်ဥက္ကရာတဲ့သူချင်းနေခဲ့ပြီးဖြစ်ပါတယ်
ဖေဖော်ဝါရီ10ရက်နေ့ကဖွင့်ပွဲအခမ်းအနားကိုတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်မြန်မာနိုင်ငံဆိုင်ရာဂျပန်တမ်မကြီးမစ္စတာအီချီယိုမာရီယာမာအော်ဘရက်စင်ကာပူက CEO မစ္စတာနမ်ဘာဂျပန်ဖောင်ဒေးရှင်းမြန်မာအကြီးအကဲမစ္စတာဆာတူနဲ့တာဝန်ရှိသူများအပြင်နီးပြနဲ့ចောင်းသားចောင်းသူတွေတက်ရောက်ခဲ့တယ်ဆိုပြီးတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကပြောပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါတယ်မနေ့ဖန်ကြာသပတေးနေ့မနေ့ဖန်မှာတော့ထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေပြင်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့လူမှုကျန်းမာရေးဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ကန်တာပြန်လည်ထုတ်လွှင့်ချက်တွေကိုနှာစင်ကြရဖို့ရှိပါတယ်ရှင်အခုပုဒ်ထူးနေညာထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့နူးဟမ်ရှဲပရိုင်မရီမှာတော့ဗမွန်ပြည်နယ်ထက်လက်တော်မှဘာနီဆန်ဒါစ်ကပ်ပြီးအနိုင်ရပါတယ်မစ္စတာဆန်ဒါစ်ကထောက်ခံမဲ့26ရာခိုင်နှုန်းရပြီးအင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝန်ဟောင်းဖီးတ်ဘူဒီဂျက်စ်က24ရာခိုင်နှုန်းရပါတယ်သူတို့နောက်မှာတော့မင်နီဆိုတာပြည်နယ်ထက်လက်တော်မှအီမီဂလိုဟူရှာမက်ဆာချူးဆက်ပြည်နယ်ထက်လက်တော်မှအဲလစ်ဘက်ဝါရန်နဲ့ဒုတိယသမရဟောင်းဂျိုးဘိုက်တန်တို့အသီးသီးရှိနေပါတယ်အမေရိကန်ပြည်တော်စုနဲ့အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့အစည်းသဘောတူညီချက်တရအတွက်တူးတက်မှုရထားတဲ့ပုံရှိတဲ့ပေါ်မြောက်အတ္တလန္တိစာချုပ်နေတိုးအဖွဲ့တွင်မှုချုပ်ယွန်စတိုဒန်ဘော့ကဒီကနေ့ကြိုဆိုလိုက်ပြီးတာလီဘန်တွေတိုက်ခိုက်မှုဆွတ်ချရမယ်လို့တတိပေးလိုက်ပါတယ်အမေရိကန်နဲ့တာလီဘန်တို့ဒီကနေ့ကာတာနိုင်ငံဒိုဟာမြို့တော်မှာတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲနေတိုးတွင်မှုချုပ်ကအခုလိုပြောတာပါဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်1100ကျော်သွားပြီဖြစ်ပြီးကုရောဂါပိုးကူးစက်ထားသူအရေအတွက်4000ကျော်သွားပြီလို့ပြည်ထောင်စုကျန်းမာရေးကော်မရှင်ကဗိုလ်ထုနေ့မှာထုတ်ပြန်ပါတယ်အခုထုတ်ပြန်တဲ့အရေအတွက်သာတိကျမှန်ကန်မယ်ဆိုရင်တော့ရောဂါပိုးကူးစက်သူအရေအတွက်ဖြစ်အင်္ဂါနေ့ကထုတ်ပြန်တာ1105ဦးရှိတာမို့ဒါဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကူးစက်သူအရေအတွက်ပိုလျော့သွားတဲ့သဘောပါပဲဘင်္ဂလားဒေ့ရှ်ကမ်းလွန်ပင်လယ်စိတ်မာတင်ကျွန်းနာမှာအင်္ဂါနေ့ကတိမ်းမောက်သွားတဲ့လေပေါ်မှာပါသူရိုဟင်ဂျာမွတ်စလင်တွေကအသက်မသေးချင်သူနောက်ထပ်ရိုဟင်ဂျာတူကိုကယ်တင်လိုက်နိုင်တယ်လို့VOA ဘင်္ဂလားဌာနရဲ့ဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတော်တူကသတင်းပို့ပါရယ်ဒီပြည်နယ်ဆက်ဆက်ပြီးလူမောင်ခိုကူးသူတို့တန်းများရှိသူ၄ဦးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကကောက်ဆက်ဘဇားမှာဒီကနေ့ဖမ်းလိုက်တယ်လို့လည်းဘင်္ဂလားဌာနသတင်းတော်ကပြောပါရယ်မြန်မာစုဟာကတော့ရိုဟင်ဂျာလို့ခေါ်ဆိုတော့ကိုလက်ခံမထားပါဘူးခင်ဗျာ
ဗုဒ္ဓဦးနေညာပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတော့ပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမမြသစဉ်အောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဒက်စတာဝင်းဒီရက်ဖြစ်ပါတယ်။မနေ့ဖန်မနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24/50/51တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.